Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ19ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို line to meter 1925 32တို့ပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်
မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းတောင်ဆုံရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူချိန်ညာပေးသွားမှာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားမှာသဘောတူညီချက်အကြမ်းတစ်ခုထွက်ပေါ်လာတယ်လို့ Washington Post သတင်းစာကြီးကပြောလိုက်ပါတယ်မြန်မာဘာဝင်ယူကရိန်းနဲ့အရှေ့လယ်ပိုင်းဒေသတွေမှာငြိမ်းချမ်းရေးရဖို့အတွက်ဆူတောင်းပေးနေတယ်လို့လည်းပိုချမ်းမင်းကြီးကဒီနေ့ပြောပါတယ်ချမ်းလောက်ဒေသနန်းခမ်းမြို့နယ်တဲကတိုက်ပွဲမှာစစ်ကောင်စီဘက်ကဓာတ်အစိတ်ငွေဘုံအုံပြူတိုက်ခိုက်တာတွေရှိတယ်လို့ TNL ဘက်ကဒီနေ့ထုတ်ပြန်လိုက်ပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
စီးရီးယားအာဏာရှင်ကိုစန့်ကျင်နေတဲ့ Kurdish ဒေါ်လာရေးအင်အားစုတွေဟာစစ်အာဏာသိမ်းမှုကိုတော်လှန်နေတဲ့ KNI အင်အားစုတွေပေါ်ချီးကျူးဂုဏ်ပြုခဲ့တဲ့အပေါ်မှာတော့တုံ့ပြန်မှုတွေဘယ်လိုရှိပါသလဲ
အာဏာရှင်စနစ်ကိုချုပ်ငြိမ်းစေလိုတဲ့ဆန္ဒတွေသူတပိတိလူနည်းစုတွေအခွင့်အရေးတွေကိုကာကွယ်ဆောက်ရှောက်လိုတဲ့ဆန္ဒတွေနောက်ကျွန်တော်တို့ဒီနိုင်ငံပေါ့နော်တရားမျှတပြီးမှလူလောက်ပွင့်လင်းတဲ့နိုင်ငံတကာနိုင်ငံဖြစ်အောင်ပေါ့နော်စ조사တဲ့ဟာတွေကတူညီတဲ့အတွက်ပေါ့နော်အခုလူမျိုးခတ်စ်ဖက်ကကျွန်တော်တို့ကိုတည်င်းစကားတွေပါပြီးမှပေါ့နော်ဒီအတူတူရတဲ့ဂျောင်းကိုပြတ်တဲ့
ဒါကတော့ KNI အမျိုးသားကာကွယ်ရေးတပ်ဖွဲ့ရဲ့ဥက္ကဋ္ဌခွန်ပီတူးက VOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြပြမှာပါရှင
်ဂါဇာမှာဟမတ်စ်ဒေသကတရားခံဖြစ်ဖမ်းဆီးထားတဲ့အမျိုးသမီးနဲ့ကလေးဒါဇင်နဲ့ချီပြီးလွတ်ပေးဖို့နယ်ဒီအပြန်အလှန်အားဖြင့်9ရက်ကြာတိုက်ပွဲတွေရပ်ဖို့ Israel Hamas နဲ့ American ကြားမှာသဘောတူညီချက်အကြံရရှိထားတယ်လို့ဒီသဘောတူညီချက်နဲ့နှိစက်သူတွေကိုကိုးကားပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါပေမဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ American တာဝန်ရှိသူတွေဘက်ကတော့ဒီသဘောတူညီမှုတစုံတရာမရသေးဘူးလို့ပြောပါတယ်။စာမျက်နှာ6မျက်နှာပါဝင်တဲ့ဒီသဘောတူညီချက်အကြံမှာဖန်ဆီးထားတဲ့တရားခံတွေကိုလွှတ်ပေးတာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာစတင်လာနိုင်တယ်ဆိုပြီးတော့Washington Post သတင်းစာကစနေနေ့ကဖော်ပြပါတယ်အစ္စရေးကဂါဇာတောင်ပိုင်းမှာဟမတ်စ်ဒီပေါ်မှာထိုးစစ်ဆင်နေတာတွေကိုတိုးချဲ့လှုပ်ဆောင်သွားဖို့ပြင်ဆင်နေချိန်မှာပဲအခုလိုသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်တစ်ချိန်တည်းမှာပဲအစ္စရေးကဂါဇာတောင်ပိုင်းမှာဟမတ်စ်ဒီကိုလေကြောင်းကတိုက်ခိုက်မှုအတွင်းကျောင်းတစ်ကျောင်းမှာခိုးလုံနေတဲ့အရသားတွေအပါအဝင်ပါလက်စတိုင်းဒါဇင်နဲ့ချီပြီးတော့လဲတိုက်ဆုံးခဲ့ပါတယ်ဂါဇာမှာရှိတဲ့ရှီဖာဆေးရုံကမွေးကင်းစကလေး30ကိုဘေးလွတ်ရာကိုရှေ့ပြောင်းကယ်ဆယ်နိုင်ခဲ့ပြီးတော့အဲ့ဒီကလေးတွေကိုဤကျနိုင်ငံကဆေးရုံတွေကိုပို့ဆောင်သွားမယ်လို့လည်း AP သတင်းကဖော်ပြထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံရဲ့ Marine တပ်ဖွဲ့ဝင်တွေဟာ Pacific သမုဒ္ဒရာအတွင်းသူတို့ပိုင်ဆိုင်တဲ့ Tokunushima ကျွန်းမှာဒီကနေ့ကမ်းတက်စစ်ဆင်ရေးလေ့ကျင့်မှုတွေလုပ်ခဲ့ကြပါတယ်အရှေ့တရုတ်ပင်လယ်ပြင်အစပ်မှာရှိတဲ့အဲ့ဒီကျွန်းကိုတရုတ်နိုင်ငံဘက်ကတိုက်ခိုက်မှုလုပ်လာမှာကိုဂျပန်ဘက်ကစိုးရိမ်တဲ့အတွက်အခုလိုစစ်ရေးလေ့ကျင့်မှုတွေလုပ်ခဲ့တာပါဒီစစ်ရေးလေ့ကျင့်မှုအတွင်းဂျပန်ရေတပ်စစ်သင်္ဘော20နဲ့ရေတဲကနေကုန်းပေါ်ကိုတက်လာနိုင်တဲ့ကမ်းတက်တိုက်ခိုက်ရေးရင်တွေပါဝင်ပြီးစစ်ရေးလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်ရှင်
မြန်မာအပါဝင်ယူကရိန်းနဲ့အရှေ့လယ်ပိုင်းဒေသတွေမှာငြိမ်းချမ်းရေးအတွက်ကြိုးပမ်းဆောင်ရွက်မှုတွေကိုလက်မလျှော့ဘဲဆက်လက်ဆောင်ရွက်ကြဖို့ပုံရံမင်းကြီး Francis ကဗာတီကန်ကစိန့်ပီတာယင်မြန်မာပြုလုပ်တဲ့အပတ်စဉ်ဝတ်ပြုစုဆောင်ပွဲအတွင်းတိုက်တွန်းလိုက်ပါတယ
် Di nuovo la mia vicinanza alla cara popolazione del Myanmar che purtroppo continua a soffrire
သူနေနဲ့မြန်မာပြည်သူတွေနဲ့အတူနီးနီးကပ်ကပ်ရှိနေပြီးတော့မြန်မာပြည်သူတွေအနေနဲ့စိတ်ဓာတ်မကျဘဲဖျားသခင်ရဲ့အကူအညီတွေကောင်းကြီးပေးမှုတွေရဖို့အမြဲတမ်းဆုတောင်းပေးနေတယ်လို့ပေါ်ရဟမင်းကြီးကမိန်ချခဲ့တာပါငញ្ញရေးရဖို့ဖြစ်နိုင်ပြီးတော့ကောင်းမွန်တဲ့စိတ်ဆန္ဒရှိဖို့လိုအပ်ကြောင်းစစ်ပွဲတွေဖြစ်တိုင်းလက်နက်ထုတ်လုပ်တဲ့သူတွေပဲအကျိုးမြတ်ရပြီးတော့ကျန်တဲ့သူအလုံးရှုံးတာကြောင့်ငញ្ញရေးအတွက်လက်မလျှော့ကြဖို့ကိုလည်းတိုက်တွန်းလိုက်ပြီးတော့အစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေအတွက်လည်းဆူတောင်းပေးနေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာ2021 February ကစပြီးတော့စစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံငံတော်မှာငញ្ញရေးသာလူလူဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့စစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်နောက်ပိုင်းမှာလက်နက်ကင်တော်လှန်တဲ့အထိဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အ
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံတော်ပိုင်းဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့ဒီနေ့မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့တအန် TNL တပ်တွေဟာနန်းခမ်းမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့ပြည်သူစစ်တပ်စခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ TNL ကဒီနေ့သတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့နန်းခမ်းမြို့နယ်ကတာယာကုန်းကျေးရွာကိုဒီနေ့မနက်ပိုင်းကလက်နက်ကြီးနဲ့လက်ကျိန်တိုက်ခိုက်ခဲ့တယ်လို့မူဆယ်မြို့နယ်ကမဟဲကျေးရွာကိုလည်းလက်နက်ကြီးနဲ့တိုက်ခိုက်တာကြောင့်နေအထိမှန်ပြီးတော့အမျိုးသားတအူဦးကောင်းမှဒဏ်ရာရခဲ့တယ်လို့လည်း TNL ကပြောထားပါတယ်ဒါပြင် TNL ဘက်ကနိုဝင်ဘာ18ရက်နေ့ကတင်ယူခဲ့တဲ့နန်းခမ်းမြို့ကစခန်းတက်လုံချုံရေးကုန်းကိုစစ်ကောင်စီတပ်တွေကမနေ့နိုဝင်ဘာ18ရက်နေ့မှာအစိမ့်ငွေတွေပါဝင်တဲ့ဓာတ်ရုပ်ဘုံအသုံးပြုပြီးတော့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီအစိမ့်ငွေတွေကြောင့် TNL တပ်ဖွဲ့ဝင်တွေစေကူတမှုခံယူနေရပြီးတော့ဒီဓာတ်ရုပ်ဘုံအမျိုးအစားကိုစီးစစ်နေစေဖြစ်တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒါပြင်ပဲခူးတိုင်းရေသာရှည်မြို့နယ်မှာလည်းပြည်သူ့ကာကွယ်ရေးတပ်မတော်စစ်ကြောင်းတွေနဲ့စစ်ကောင်စီတပ်တွေဟာနိုဝင်ဘာ16ရက်နေ့ညကစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်ကခလာ84ကဗိုလ်ကြီးလာမျိုးသူပါဝင်40ကျော်တေဆုံးပြီးတော့တန်ရရတဲ့သူအများပြားရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကဒီနေ့မှသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်က၄ကျောင်းကနေအပါဝင်လက်နက်ကြီးတွေနဲ့ပစ်ကူတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးတေဆုံးပြီးတော့ရှေ့ဦးတိုင်ရခဲ့တယ်လို့လည်းပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA အနေနဲ့တိကျအတိမပြုနိုင်သလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာတော့မရှိသေးပါဘူးဒီချိန်ထဲမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံသတင်းတွေကဖော်ပြနေပါတယ်အခုလိုနိုင်ငံတော်အတော်များများနေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာရန်ကုန်မြို့ကတော်လိုင်းအင်အားစုတွေကလည်းပန်းစိုးရန်ဂုံးကြော်တရားမှာအပအတွက်အသေးခံမလားပြည်သူထံအလင်းဝင်မလားမင်းတို့ရွေးဆိုတဲ့ poster တွေကိုချိတ်ဆွဲတာတွေPDF အလံတော်လွှင့်ထူတဲ့လှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။ဘန်တွေမှာငွေသားထုတ်ယူမှုအပေါ်ဗဟိုဘဏ်အနေနဲ့ကန့်သက်ထားတာမရှိကြောင်းစစ်ကောင်စီကဒီကနေ့ပြောပါတယ်။သက်ဆိုင်ရာဘဏ်ကွဲတွေရဲ့စည်းမျဉ်းစည်းကမ်းတွေနဲ့အညီအများပြည်သူထုတ်ယူနိုင်တယ်လို့ပြည်ရင်းသတင်းဌာနတွေရဲ့မေးခွန်းတွေကိုတုံ့ပြန်ဖြေဆိုတဲ့စစ်ကောင်စီသတင်းပြန်ကြားရေးအဖွဲ့တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဗဟိုဘဏ်ဘက်ကထုတ်ပြန်တဲ့အခါမှာလေဒီအနှံနဲ့အမျိုးအစားပေါ်မူတည်ပြီးတော့ငွေထုတ်တာတွေကွဲပြားနိုင်ပေမဲ့ဘာကန့်သတ်မှုမှမရှိဘဲထုတ်ပေးနေတယ်လို့ဆိုထားပါတယ်။ရှမ်းပြည်မြောက်ပိုင်းအပါအဝင်နေဆက်ကုံတွယ်ရေးအရာအရေးပါတဲ့ပြည်နယ်ဒေသတွေမှာတိုက်ပွဲပြင်းထန်နေတာအလဲပိုင်းနယ်မြေတိုင်းတိုက်ပွဲတွေအရှိန်မြင့်တက်လာတဲ့အခြေအနေတွေကိုစိုးရိမ်နေတဲ့ပြည်သူအများစုကဘဏ်တွေမှာအနှံထားတဲ့ငွေတွေကိုအလူရက်ထုတ်ယူနေတာဖြစ်ပါတယ်ရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းလွှာတပုတ်ဒီဆက်သွယ်မေးမြန်းထားတာကိုကြည့်ကြရအောင်ပါရိုဟင်ဂျာတွေအနေနဲ့လည်းဘဝရှည်ရည်အနာဂတ်အတွက်မရေရာမတေချာသေးတဲ့အခြေအနေမှာရေရှည်ဘဝရပ်တည်နေနိုင်ရေးဘဝအာမခံချက်ရှိရေးဒီကိုရောက်နေတဲ့နေရာကနေမဆုံးမနစ်စ조사အားထုတ်ကြပါလို့လဲရိုဟင်ဂျာဒုက္ခသည်တွေကိုရိုဟင်ဂျာအရေးလှုပ်ရှားနေတဲ့မတ်ဝေဝေနုကတိုက်တွန်းလိုက်ပါတယ် VOA မြန်မာပိုင်းကမဆုမွန်ကနေ Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့မတ်ဝေဝေနုရှင်အဲ့တော့နိုင်ငံတကာတရားရုံးမှာအခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေတရားမျှတမှုရရေးကိုပေါ့နော်နိုင်ငံတကာအပါအဝင်ဒီအကုန်လုံးကဝိုင်းပြီးတော့မှစောင့်ရနေကြတယ်ဒါပေမဲ့တပြိုင်တည်းထဲမှာပဲဘင်္ဂလားဒေ့ရှ်မှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်နေရကြံရေးဆိုတာလည်းမရေရာဘူးအခုချိန်မှာစစ်ကောင်စီဘက်ကတထောင်လောက်ကနေစပြီးတော့ကျမ်းမစီစဉ်နေပေမဲ့လည်းဘလို့မှမဖြစ်နိုင်သေးတဲ့အနေအထားပေါ့အဲ့တော့လက်ရှိသူတို့ကဒုက္ခတဲ့စခန်းကြီးထဲမှာလည်းတချမ်းဖက်အဖွဲတချို့ရဲ့လုံကြံတက်ဖြတ်ခံရတာနောက်ပြီးပေါ့ကိုသူတို့ထွက်ပြေးတဲ့အခါမှာလည်းလမ်းမှာအသက်အန္တရာယ်ကြုံရလောက်တဲ့အထိဖြစ်နေတာကမ်းထဲမှာလည်းစားဝတ်နေရေးအပါဝင်ရေရှည်ဘဝရည်တည်နေထိုင်ရေးအတွက်သူတို့အခုဆိုရင်9နှစ်ကျော်6နှစ်ထဲဝင်လာပြီပေါ့ဆိုတော့ဒီလိုဘဝအမကန်ချက်တွေမရေမရာရှိနေတဲ့အခြေအနေအနေအထားပေါ်မှာမဝဝေနုအနေနဲ့ပေါ့နော်သူတို့တွေရဲ့ဒီကံထဲမှာနေနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်မဝေနူဘာများပြောချင်တာရှိပါလဲသူတို့အတွက်ဘာများဒီထက်ပိုပြီးတော့မှစောင့်ရက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရရှိမလဲရှင
်ဟုတ်ပါတယ်သူကလေဒုက္ခသည်တွေကဒီလိုမျိုး2019မှာအများစုထွက် ထုတ်ခွာခဲ့ရတာဖြစ်တယ်ပေါ့နော် FMB ကနေပြီးတော့စစ်တပ်ကသူတို့ရဲ့ရွာတွေကိုမိရှုပ်ပြီးရဲ့နောက်ပိုင်းမှာဒါပေမဲ့အဲ့ဒီအရင်ကဒုက္ခတွေလည်းဒီ Bangladesh Company ထဲမှာရှိနေတဲ့2016တုန်းကလူ8000ကနေ3000လောက်ကြီးပါထွက်ခဲ့ရတဲ့လူတွေလည်းရှိသလိုဟို2012တုန်းကထွက်သွားတဲ့လူလည်းအနည်းချင်းရှိပြီးတော့1990တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေနဲ့1988တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေလည်းရှိရဲဆိုတော့စုစုပေါင်းလူတန်းကျော်နေပါအမှဟိုနှောင်ပိတ်မိနေရပေါ့နော်ဆိုတဲ့ဟာမျိုးဖြစ်တယ်ဖြစ်တဲ့အခါကျတော့အခုဘင်္ဂလားဒေ့ရှ်အစိုးရကလည်းနှစ်တည်ကြာလာတဲ့အခါကျတော့သူတို့ကလည်းဒီဒုက္ခတွေတွေကိုသွားတိတ်ပြီးတော့မကြည့်ဖြူတော့ဘူးပေါ့နော်သူကောင်းကောင်းအမဆက်ဆံတော့တဲ့ဟာမျိုးဖြစ်လာတယ်ဖြစ်တဲ့အခါကျတော့ဒီဒုက္ခတွေစခန်းနေမှာလူတွေကအမတန်မှဒုက္ခဆင်းရဲရောက်နေကြတယ်အခုဒီဟိုစားပလတ်စတစ်တာဘူလင်းတွေနဲ့လေသူတို့နေရတဲ့အိမ်တွေဆဲပြီးပက်လေအိမ်လေးတွေပေါ့နော်ဒီအဲ့အိမ်လေးတွေတည်းမှာဆိုလို့ရှိရင်နေနေတာနှစ်ပေါင်းများစွာကြာပြီးတော့အခုကန့်တတ်မှုတွေရှိလာတဲ့အခါကျတော့သူတို့သွားလာခွင့်တွေလုပ်ကန်စားတောက်ခွင့်တွေပို့ပြော့မှအခြေအနေဆိုးလာတဲ့အခါကျတော့ဒီတဲလေးတွေတည်းမှာလေပလတ်စတစ်တဲလေးတွေတည်းမှာတဏီကုန်တဏီကဲအဲ့လိုမျိုးနေရတဲ့ဟာမျိုးပေါ့နော်နေပူကူမိုးရွာရင်မိုးရွာရင်ရေတွေတက်နေပူရင်ပူပြီးတော့ထဲထဲမှာဟိုပေါင်းအိုးလိုမျိုးလှုပ်ထားသလိုမျိုးဖြစ်ပြီးတော့တော်တော်ဒုက္ခဒုက္ခရောက်ကြတယ်တော်တော်ဆင်းဆင်းရဲရဲဒုက္ခရောက်ကြတယ်ပေါ့နော်ဆိုတော့လူတွေကရတဲ့နီလန်းနေရှာပြီးတော့ထွက်ပြေးဖို့ကြိုးစားတာပေါ့နော်ဒီမလေးရှားကိုဟိုသွားတာပဲဖြစ်ဖြစ်ခုနလေးလေငယ်လေးတွေကိုသူတို့နှားပြီးတော့မလေးရှားဘက်ကိုထွက်ဖို့ကြိုးစားတာပဲဖြစ်အဲ့မှာလဲအမပြောသူလိုပဲသူတို့ဟိုလူကုန်ကူးတဲ့လူတွေကနေပြီးတော့မှာဒီအမျိုးမျိုးနှိမ့်ဆက်နှင်းပန်းတာငွေညှစ်တာတွေနောက်ပြီးတော့ကြမ်းဖက်မှုတွေခံရတာတွေလိမ်မဆိုင်ရာကြမ်းဖက်မှုခံရတာတွေတက်ဖြတ်ခံရတာတွေကနေမှာတဆင်အပင်လေတွေတဲမှာဆိုလို့ရှိရင်လေရဲ့ဆက်တွေပြက်ပြီးတော့မှာပင်လေတဲမှာညောလာမောများဆိုညောပြီးတော့တည်သွားတဲ့လူတွေအဲ့လိုမျိုးတော်တော်ကျမတို့ဒုက္ခဆင်းရဲတွေခံနေကြရတာဖြစ်ပါတယ်ဆိုတော့ကျမတို့ဘာလုပ်နိုင်လဲဆိုတော့ကျမတို့ကဟိုကျမတို့ပြည်သူတွေတာမှန်ပြည်သူတွေအနေနဲ့ကတော့ဒါအနည်းဆုံးတော့ကျမတို့ကနိုင်ငံရေးရဖြည့်ရှင်းမှုတွေဒါတရားရေးရဖြည့်ရှင်းမှုတွေဖြစ်မလာသေးတဲ့ကာလမှာကျမတို့လူသားချင်းစာနာတဲ့စိတ်နဲ့ဒီကိစ္စတွေကိုကျမတို့လေ့လာပြီးတော့မှလေအများသိအောင်လုပ်ပေးပြီးတော့ဒီလူတွေရဲ့လက်ရှိခံစားနေရတဲ့ဝေဒနာတွေကိုနည်းနည်းလျော့သွားအောင်လုပ်ပေးလို့ရတဲ့ဟာမျိုးတွေရှိရပါတော့အဓိက awareness လေး raising တွေများလုပ်ဖို့လိုတယ်လို့ကျမမြင်တယ
်ဟုတ်အဓိကကတော့အခုလက်ရှိကတော့ဒီခိုလုံမှုအတွက်ကိုဒီလက်ခံပေးထားတဲ့ Bangladesh အစိုးရအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းလူသားချင်းစာနာမှုကူညီတွေပေးတယ်ဒါပေမဲ့အခုအချိန်မှာဒီသူတို့အတွက်ရိတ်ခါဖြတ်တောက်မှုတွေလည်းရှိနေတယ်ပေါ့နော်ဆိုတော့သူတို့ကအထဲထဲမှာကမ်းထဲမှာလည်းနေနေရတဲ့ဘဝကအနာဂတ်မရှိဘူးအပြေကိုထွက်သွားတဲ့ခါမှာလည်းကမ်းမမြင်လမ်းမမြင်ဖြစ်နေတယ်ဆိုတော့သူတို့အတွက်ကိုဘာများတိထက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရှိမလဲမဝင်လူအဲ့ဒီလက်ရှိဖြစ်နေတဲ့အနေအထားပေါ်မှာရောဘယ်လိုသုံးသပ်မိပါလဲရှင်
အခုကျမတို့တွေလည်းပြောဟိုတိုက်တွန်းနေတာကဒီဘင်္ဂလားဒေ့ရှ်ဆိုရနေကနေပြီးတော့မှခမ်းနဲမှာအဒပိုင်းဒီဒုက္ခတွေတွေရဲ့ဘဝလူမြင်မှုအခြေအနေ၆နေအောင်လုပ်ပေးဖို့ပေါ့နော်နောက်တစ်ပိုင်းကတော့သူတို့လုံခြုံမှုတွေမရှိဘူးတပ်ဖြတ်မှုတွေဖြစ်နေရပေါ့နော်ဒီလိုမျိုးရာဇဝတ်ကိုင်းတွေအများကြီးဖြစ်လာတဲ့ဒဏ်မျိုးတွေကိုကျမတို့ထန်သူတို့အရေးယူပေးဆောင်ရွက်ပေးဖို့စသဖြင့်အဲ့ဒါတွေကိုကျမတို့တိုက်တွန်းနေတာပေါ့နော်ဒါပေမဲ့ Bangladesh ကလည်းသူတို့ကမဟုတ်ဘူးသူတို့အရန်ကြာနေပြီသူတို့ဒီမှာမထားနိုင်ဘူးပုံစံမျိုးနဲ့စစ်တပ်နဲ့စကားပြောပြီးတော့ဒီဘက်ကိုပို့ဖို့စ조사တယ်ဒီဘက်ကိုပို့ဖို့စ조사လဲဒီဘက်မှာကစစ်တပ်ကသူ့ရဲ့ဒီလူမျိုးတို့တပြည့်မှုမူဝါဒတွေကိုကျမတို့ဟိုပပျက်မှုမရှိသေးဘူးရခိုင်မှာရှိနေတဲ့လူတွေတော့မှအခုချိန်ကြီးနှိမ့်ပေါင်းစုံနဲ့ညှဉ်းပန်းနှိပ်စက်နေရဆိုတော့ဟိုဘက်ကလူတွေကလာဖို့အဆင်မပြေသေးဘူးအဲ့တော့နိုင်ငံတကာကနေပြီးတော့ကာကွယ်ပေးရမယ့်အကြောင်းဝင်ဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ကိုဒါဖိအားပေးဖို့လိုတယ်ပေါ့နော်ကုလသမဂ္ဂဆိုလဲကုလသမဂ္ဂအလျောက်တခြားဒေါ်နာဒီဒုက္ခသည်တွေအတွက်ကိုဒီစားဖို့တောက်ဖို့ဒီအဲကဲစေးရေးဆိုင်ရာအလူငွေတွေပေးနေတဲ့အစိုးရတွေကိုကျမတို့ဒီကိစ္စတွေကိုတည်တည်ချဲ့ချာဆွေးနွေးပြီးတော့ဖိအားပေးမှုတွေလှုပ်ဆောင်ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့ဒီရိုဟင်ဂျာညီကိုမောင်နှမတွေပေါ့နော်ဒီဒုက္ခတွေစခန်းထဲမှာရှိနေတဲ့ဘင်္ဂလားဒေ့ဘက်ကလူတွေကဒီရခိုင်မြောက်ပိုင်းမှာကြံငယ်သေးတဲ့ဒီရိုဟင်ဂျာဒုက္ခတွေတွေအတွက်ကိုရောမဝဝေနုအနေနဲ့ဒီအခုလက်ရှိသူတို့အတွက်လည်းတရားမျှတမှုရအောင်လည်းလုပ်နေတယ်ရေရှည်ဘွားတွေအတွက်လည်းခုနပြောတဲ့အကြံပေးချက်တွေလည်းအများကြီးရှိတော့သူတို့ကိုမဝဝေနုအနေနဲ့ပါများသတင်းစကားပါချင်တာရှိပါလေရှင့်
အဲ့တော့ဒုက္ခတွေဖြစ်လာပြီဆိုကိုယ်နိုင်ငံကနေပြီးဆွန့်ခွာရတယ်ကိုယ်နိုင်ငံထဲမှာလည်းဖိနှိပ်မှုခံရတယ်ကိုယ်နိုင်ငံကနေဆွန့်ခွာရတယ်ဆိုတဲ့ဆိုကြတဲ့ဟိုကဒုက္ခတွေဖြစ်လာပြီဆိုကြတဲ့ဒုက္ခတွေရောရှိရမှာပဲဆိုတော့အဲ့ဒီဒုက္ခတွေကိုကျွန်တော်တို့ဘယ်လောက်ထိအဲတင့်တင့်ခံပြီးတော့တင့်တင့်ခံပြီးတော့မှကြော်လွှားနိုင်တယ်လဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ကဘယ်သူတွေဖြစ်လာမလဲဒုက္ခတွေဘဝကြော်လွန်တဲ့အခါမှာကိုရီးယားဘယ်သူတွေဖြစ်လာမလဲဆိုတဲ့ဟာအဆုံးဖြတ်ပေးသွားမှာဖြစ်တဲ့ဒါတခြားလူတွေနဲ့ကျွန်တော်တို့ကျန်းသူတစ်ကဘာလုံးမှာရှိနေတဲ့လူတွေနဲ့တူညီတဲ့ဂုံတိတ်ခါရှိတဲ့လူဖြစ်တယ်လွတ်လပ်တဲ့လူဖြစ်တယ်အဲ့လွတ်လပ်တဲ့အဲ့လွတ်လပ်မှုဆိုရယ် mindset ကိုကျမတို့ exercise လုပ်ပြီးတော့ကိုယ့်ကိုယ်ကိုပို့ပြီးမှကြီးထွားအောင်ပို့ပြီးမှဖွံ့ဖြိုးအောင်ကြိုးစားပါလို့ပဲကျမဒုက္ခတဲ့ညီကိုမောင်နှမတွေအကုန်လုံးကိုကျမကတိုက်တွန်းချင်တယ်အဲ့တော့မှသာလဲကိုယ့်မှာရှိရဲ့အဲကိုယ့်ရဲ့မိသားစုကိုကိုယ်ကကြီးရှုနိုင်မယ်အမေအဖေဖိုးဘွားဟုတ်လားလူကြီးကိုကြီးရှုနိုင်မယ်နောက်ကိုတက်လာတဲ့နောက်ထပ်အဲတားသမီးတွေကိုကိုယ်ကပြန်လဲပြီးတော့မှဒီလိုမျိုးလွတ်လပ်တဲ့ mindset ဖြစ်အောင်သင်ယူပေးနိုင်ပြီးတော့တစ်ချိန်မှာဒုက္ခတဲ့မဟုတ်တော့တဲ့အခါမှာဂုံတိတ်ခါရှိရဲ့ဘဝတစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဝင်လို့အခုလိုမျိုးဖြစ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပ
ါဒါကတော့မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ကိုတော်လှန်နေတဲ့ဒီကီယင်းနီပြည်နယ်ကတစ်လေးလုံးစစ်ဆင်ရေးကိုစီးရီးယားအာဏာရှင်ကိုဆန့်ကျင်နေတဲ့ကာဒစ်တော်လှန်ရေးအင်အားစုတွေကချီကျူးခဲ့ပါတယ်။ဒီပေါ်မှာတုံ့ပြန်မှုတွေဘယ်လိုရှိနေသလဲ။နောက်တစ်ခါကီယင်းနီမှာဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကီယင်းနီအမျိုးသားများကာကွယ်ရေးတပ်ဖွဲ့ရဲ့ဥက္ကဋ္ဌခွန်ပီတူးကိုဒီတစ်ပတ်ဆက်သွယ်မေးမြန်းထားပါတယ်ရှင်။မင်္ဂလာပါခွန်ပြည်သူရှင်ဒီစီးရီးယားအာဏာရှင်ကိုဆန့်ကျင်နေပြီးတော့ဒီဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့ကာဒစ်ဒီတော်လှန်ရေးအင်အားစုတွေကဆီယာနာသိမ်းမှုကိုတော်လှန်နေတဲ့ဒီ KNY အင်အားစုတွေပေါ့နော်အခု KNDF အပါအဝင် KNY အင်အားစုတွေပေါ်မှာချီချူးဂုံပြူစကားပြောကြတာကိုသူတို့ထုတ်လွှင့်တဲ့ဗီဒီယိုဖိုင်မှာတွေ့ရပါတယ်ဒီပေါ်မှာ KNY တော်လှန်ရေးအင်အားစုတွေကဘလို့တုံ့ပြန်ခဲ့လဲရှင်
ဟုတ်ကဲ့ကာဒစ်တော်လိုင်းရေရေဘော်ရီကိုကျေးဇူးတင်ကြောင်းလဲကျွန်တော်ပြောလို့ပါတယ်ကျွန်တော်တို့တယောက်နဲ့တယောက်ပေါ့နော်တိကျွမ်းရာရင်းနေတာမရှိပေမဲ့ပေါ့နော်ကျွန်တော်တို့တော်လိုင်းရေလှုပ်ချင်းတူတူပေါ့နော်အာနာရှင်စနစ်ကိုဖြုတ်ချုပ်ငင်းစေလူတဲ့ဆန္ဒတွေသူတပစ်ဒီလူနည်းစုတွေအခွင့်အရေးတွေကိုကာကွယ်ဆောက်ရှောက်လူတဲ့ဆန္ဒတွေနောက်ကျွန်တော်တို့ဒီနိုင်ငံပေါ့နော်တရားမျှတပြီးမှလူလောက်ပွင့်လင်းတဲ့နိုင်ငံတကာနိုင်ငံဖြစ်အောင်ပေါ့နော်စ조사တဲ့ဟာတွေကတူညီတဲ့အတွက်ပေါ့နော်အခုလူမျိုးကတ်ဒစ်ဘက်ကကျွန်တော်တို့ကိုတည်င်းစကားတွေပါပြီးမှပေါ့နော်ဒီအတူတူရက်ဒီကြောင်းကိုပြသတဲ့နောက် solidarity ပေါ့နော်ဒီညီညွတ်မှုကိုပြသတဲ့ဟာတွေကအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ကလည်းနားလဲတာကကတ်ဒစ်မှာပေါ့နော်ဒီစီးရီးယားဘက်မှာအခုဆိုရင်ဒီတိုက်ပွဲတွေပြင်းထန်နေပြီးမှတရားမျှတမှုတွေနဲ့ဒီလူလောက်မှုတွေကိုပေါ့နော်လူချင်းကြတဲ့နိုင်ငံတွေအများရှိတယ်လို့ပေါ့နော်ကျွန်တော်ယူဆတာကျွန်တော်ယုံကြည်တယ်တနိုင်ငံကဘာလုံးမှာပေါ့နော်ဒီလိုလူနေစုခွင့်ရေးတိုင်းပြည်ကိုပေါ့နော်ပို့ပြီးမှလူလောက်ပွင့်လင်းလို့တဲ့ဒီတော်လိုင်းရေးပေါ်ရေးပေါ့နော်ဒီဒီလူစုအင်အားစုတွေအများပြားရှိပါတယ်အဲ့ဒါအလောက်ကကျွန်တော်တို့အတူတူပဲဖြစ်ပါတယ်ပေါ့နော်ဒီနေ့ကဘာကြီးမှာပေါ့နော်ဒီတရားမျှတမှုတွေအရှိတင်တယ်လူလောက်မှုတွေကိုကျွန်တော်တို့ဖန်တီးရမယ်ဆိုတာကကျွန်တော်တို့အားလုံးယုံကြည်တယ်လို့ပေါ့နော်သူညီတဲ့ညီမချက်တွေရှိတဲ့အတွက်ကျွန်တော်တို့တူတူယက်တိချမှာဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကာဒစ်ဘက်မှာလည်းအောင်မြင်တဲ့တော်လိုင်းရေးအောင်မြင်တဲ့ဒီလူနေစုခွင့်ရေးတောင်းဆိုတဲ့ဟာတွေကရရှိစေဖို့ပေါ့နော်ဆုတောင်းပေးပါရစေကျွန်တော်တို့ဘက်ကလည်းဆက်လက်ပြီးမှစ조사ပါမယ်ဆိုတဲ့အကြောင်းလည်းထပ်လောက်ပြီးမှပြောလို့ပါတယ်ဗျာ
အဲ့တော့ဒီစီးရီးယားကဒီကာဒစ်အင်အားစုတွေနဲ့ KNDF ကအရင်တုန်းကဘလို့ဆက်ဆက်မှုတွေရှိခဲ့လဲရှင
်ဟုတ်ကဲ့ကျွန်တော်တို့ကာဒစ်ဖုန်းနဲ့ကအရင်ကတည်းကဆက်သွယ်မရှိပါဘူးနိုင်ငံရေးရရောစီရရောပေါ့နော်ဒါပေမဲ့ဒီလိုတော်လန်ရေးတင်းစကားတွေကိုတရားနဲ့တရားဟိုအားပေးကြတဲ့အတွက်ပေါ့နော်ဒါကျေးဇူးတင်တယ်လို့ဟိုခုလိုမျိုးပေါ့နော်ဟိုအားပေးစကားပြောလာတဲ့အပေါ်မှာပေါ့နော်ကျွန်တော်တို့လည်းခွန်အားရပါတယ်ပေါ့နော်ဒီနိုင်ငံအနှံ့ကဘာနှံ့မှာရှိနေတဲ့ဒီတရားမျှတမှုတွေရရှိနိုင်ဖို့အတွက်ကိုကျွန်တော်တို့လည်းအားလုံးတယောက်တယောက်အားပေးကြဖို့လည်းအင်မတန်လိုအပ်ပါတယ်ပေါ့နော်
အခုဒီ KNY တော်လိုင်းအင်အားစုတွေကနေရိုက်ကော်မျိုးကိုတင်ပိုင်မယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခြေအနေတွေအခုဘယ်လိုရှိပါလဲရှင
်ကျွန်တော်တို့GreenEP ပြီးမှရှိတဲ့တပ်ပေါင်းစုံပေါ့နော်ဒီ PDL တွေနောက်ဒီလက်နက်ခံဖွဲ့စည်းတွေသူတို့ဒီ KA နဲ့ဒီ KND တို့ကပေါ့နော်ကျွန်တော်တို့မြို့သွင်းကိုတော့ရအောင်ပေါ့နော်ဆက်ပြီးမှတင်ယူသွားမယ်မြို့သွင်းတိုက်ပွဲဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့တော်ပြင်ဆင်မှုနဲ့ပေါ့နော်တင်ယူနိုင်မှုကတော့ကျွန်တော်တို့ဆုံးဖြတ်ထားတဲ့အတိုင်းပေါ့နော်ဒါလုံဆောင်သွားမယ်ဘလောက်တိအောင်မြင်မလဲနောက်ဒီဘယ်ရက်မှာပေါ့နော်အောင်မြင်မလဲဆိုတာကတော့ကျွန်တော်တို့ရဲ့စူးစမ်းမှုရဲ့စစ်ကောင်စီရဲ့အနေထားပေါ်မှာမူတည်ပြီးပါကျွန်တော်တို့ပြောနိုင်မှာဖြစ်တဲ့အတွက်ပေါ့နော်ဒါဒီဆက်လက်ပြီးမှပေါ့နော်စူးစမ်းနေတော့ပဲဖြစ်ပါတယ်
ကင်းဒီတော်လိုင်းအင်အားစုတွေဘက်ကလက်နဲ့ချလာတဲ့ဒီစစ်ကောင်စီတပ်သားတွေပေါ်မှာရောဘလို့မူဝါဒတွေချမှတ်ထားလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဒီချိန်ထိပေါ့နော်စစ်ကောင်စီဘက်ကလက်နဲ့ချပြီးမှဟိုဒီကျွန်တော်ရဲ့ဖန်စီမှုတွေခံယူလိုက်တယ်ဟိုအင်အားကအလုံးပေါင်း43ဦးရှိပါတယ်ဒီအပြင်ပေါ့နော်ကျွန်တော်တို့ကိုတည်တန်းဆက်သွယ်ပြီးမှစီတန်လုပ်တဲ့တပ်သားအပါအဝင်ရဲအပါဝင်ပေါ့နော်အလုံးပေါင်းက10ဦးလောက်ရှိပါတယ်အဲ့ဒီထက်မှမပေါ့နော်ကျွန်တော်တို့ဒီရထူးမြင့်တဲ့လူတွေလည်းပါပါတယ်အဲ့တော့ကျွန်တော်တို့ကတော့နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ CDN တွေကူတော့ကျွန်တော်တို့ဒီစုငွေတွေချင်းမြစ်တလို့အလုံးကိုလုံခြုံလူလာတဲ့နေရာတွေပေါ့ပေါ့နော်ထားပြီးမှပေါ့နော်လက်နဲ့ချညံ့ခံတဲ့တားတွေအလုံးကိုလည်းကျွန်တော်တို့ကတို့ရဲ့မိသားစုသိရှိအောင်ပေါ့နော်တို့တက်ရှင်ချောင်းရဲ့တို့ဒီလိုရှိနေချောင်းကိုကျွန်တော်တို့ဟိုမီဒီယာနဲ့ပေါ့နော်တင်းတွေနဲ့ပါခွင့်ကိုကျွန်တော်တို့ဖန်တီးပေးပါတယ်တပြိုင်နက်တည်းမှာပဲကျွန်တော်တို့ကတို့အညခံလက်နဲ့ဟိုလက်နဲ့နဲ့ပေါ့နော်ဒီရှေ့တောင်မှာဖန်စီခံရတဲ့လူတွေအလုံးကိုတော့ခိတ်သိမ်းထားပြီးမှပေါ့နော်တင့်တော်တဲ့ပြည်တံတစ်ခုခုပေါ့နော်ကျွန်တော်ချမှတ်ပေးဖို့ရှိပါတယ်သူတဖြစ်ပေါ့နော်ဒီစစ်ကောင်စီရဲ့ဖက်ဖာမနေပြီးမှပေါ့နော်ပြည်သူတွေကိုဟိုညင်ပန်းနေဆက်တယ်တမောတဖြတဲ့ဒီဟိုတက်တီထောက်ထားတွေမရှိဘူးဆိုရင်တော့တို့တွေကိုကျွန်တော်တို့ဒီလုံခြုံပြီးမှပေါ့နော်ဒီကောင်းမွန်တဲ့တရားစီရင်ရေးတစ်ခုမှပေါ့နော်တို့ကိုကျွန်တော်တို့တရားစီရင်ပေးမှဖြစ်ပါတယ်အလုံးဒီလူသားဖြစ်တဲ့အတွက်ပေါ့နော်ဒီကြောင်းမျိုးမျိုးကြောင့်မလို့ပေါ့နော်စစ်ကောင်စီဖက်မှာယက်တီရတဲ့မှန်ပေးမဲ့ပေါ့နော်တို့တွေကိုတော့ကျွန်တော်တို့လူသားချင်းစာနာတဲ့အနေနဲ့အသက်ရှင်ခွင့်တွေရောနောက်ဒီလုံခြုံရေးတွေရောပေါ့နော်ကျွန်တော်တို့အတိမပြုပြီးမှပေါ့နော်ဒီဖန်စီထင်းထင်းတော့မှဖြစ်ပါတယ်တို့ရဲ့ပြည်တဟန်လေးတရားစီမှုတွေပြီးသွားတဲ့အချိန်မှာတို့ပြည်တဟန်လေးအခြားခံရပြီးတဲ့အချိန်မှာတို့တွေအားလုံးကလည်းနိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒါပြန်ပြီးမှပေါ့နော်ယက်တီခွင့်တွေရှိစေရမယ်ဆိုတဲ့အစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ content ဖွင့်လိုက်ပါတယ်ဗျအ
ဲ့တော့ဒီလက်နဲ့ချလာတဲ့စစ်ကောင်စီတပ်သားတွေရဲ့ပြောဆိုချက်အရာဆိုလို့ရှိရင်ဒီစစ်ကောင်စီအနေထားရောဘယ်လိုသုံးသပ်ပါလဲရှင
်ခုဆိုရင်စစ်ကောင်စီရဲ့တောက်တိုင်ကြီးတွေဖြစ်တဲ့အုပ်ချုပ်ရေးဓမ္မတွေတော်လကောင်းတော့ဒီအသက်ပေးပြီးမှပေါ့နော်ကာကွယ်လိုတဲ့တပ်သားတွေတော်လကောင်းပေါ့နော်ဒါအမြင်မှန်တွေတော့ဒီရှင်းလင်းတဲ့တင်စကားတွေကိုရရှိထားပြီးလို့ကျွန်တော်တို့ယုံကြည်တယ်တော့တချို့သောတပ်သားတွေကတော့အသေးခံမှအလားရှင်တွေ့ဦးအသက်ပေးကောက်ွယ်ဖို့အတွက်ဆန္ဒရှိတယ်လို့တချို့တော့တပ်သားတွေပြည်သူတွေကပေါ့နော်ဒီအနာရှင်ရဲ့ဒီတောက်တိုင်တွေမှာပေါ့နော်ဒီဟိုအချင်းချအချင်းသားတွေပေါ့နော်ဒီအချင်းချသားခံရတဲ့ဘွယ်နေနေရတဲ့လူတွေအများပြားရှိတယ်အဲ့ဒီဟာတွေအားလုံးကအခုဆိုရင်ဒီလူမြောက်ရာလူမြောက်ချောင်းကိုပေါ့နော်ဒါဖန်တီးကြတယ်နော်စွန့်ပစ်ကြတယ်ပေါ့နော်သူတအကိုသူထွက်သွားကြတာတွေရှိတယ်လူပဲပြောင်းသွားတဲ့လူတွေအများပြားရှိတယ်ကျွန်တော်တို့အခု KNDF မှာပေါ့နော်ဒီလက်နက်ချညခံတဲ့လူတွေအားလုံးကဒါတက်ရှင်ခွင့်ရနေတယ်ဆိုတာကိုသူတို့သိစေချင်တယ်လို့သူတို့ဖြစ်ပေါ့နော်ဒီလူပဲပြောင်းလာခြင်းကပေါ့နော်ဒီတော်လန်ရေးနော်လူထုတွေရဲ့အညဉ့်ညင်မှုကိုပေါ့နော်အ ਨੇ ဆုံးသူတို့ရရှိမှာဖြစ်တဲ့အတွက်ပေါ့နော်ဘက်အများပြောင်းဖို့လဲထက်လောက်ပေါ်မှာတိုက်တွန်းလို့လဲဒီနေ့တိုင်းပြည်ရဲ့ကံကြမ္မာကိုကျွန်တော်တို့ပေါ့နော်တော့တီတီမှာနေရတီတီမှာရှိနေတဲ့လူတွေအလုံးကအတူတူဖန်တီးဖို့လိုပါတယ်အဲ့ဒီနေရာမှာတော်လန်ရေးပေါ်တယောက်မှမဟုတ်ဘူးပေါ့နော်သတ်သွေးမှနေပြီးမှတာပိုင်းဆိုင်ရာတွေကိုပြုတ်ပြင်ပြောင်းလဲလို့ရတဲ့လူတွေအားလုံးနဲ့လည်းကျွန်တော်တို့အမြဲတမ်းလူလူပေါ့နော်ပူပေါင်းဆောင်ရွက်မှတာလင်းဒီတိုင်းပြည်ကတရားမျှတမှုနဲ့ပေါ့နော်ဒီမန်ကန်နဲ့ကာကွယ်ရေးတပ်မတော်တွေမန်ကန်နဲ့ကျွန်တော်တို့ရဲ့ဒီတိုင်းပြည်ချစ်စိတ်တွေကိုကျွန်တော်ပြန်မွေးဖွားနိုင်မှာဖြစ်တယ်အဲ့လိုတော့ကျွန်တော်ဒီပူပေါင်းကြောက်ဖို့လည်းထပ်လောင်းတိုက်တွန်းလို့လည်းဒီနေ့ဒီချိန်မှာမော်ရာတွေကလူသားချင်းစာနာချင်းကအခြေခံပြီးမှပေါ့နော်တိုင်းပြည်အနာဂတ်တစ်ခုလုံးကိုမော်ရာတွေကျွန်တော်တီတီပေါ့နော်ဆွေးနွေးဖလှယ်ချပြီးသားပဲဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ချက်မလို့ရုံကြည်ကြီးနဲ့ပူပေါင်းဆောင်ရွက်ပဲပြောင်းလို့ရပါတယ်ဆိုတာကိုလည်းထပ်လောင်းပြီးမှပြောကြလို့ပါတယ်ဗျ
လိုက်ကောတက္ကသိုလ်အခြေအနေမှာတော့တက္ကသိုလ်ဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုကီနီတော်လိုင်းအင်အားစုတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ပေါ့နော်စစ်ကောင်စီပြောခွင့်ရကတော့ပြောဆိုထားပါတယ်ခွန်ပီဒူရိုဘက်ကတော့သူတို့ကိုအကာအကွယ်ပေးထားတဲ့အကြောင်းပေါ့နော်ပြန်ပြီးတော့လည်းတုံ့ပြန်ထားတာတွေ့ရပါတယ်အဲ့တော့သူတို့ရဲ့နောက်ဆုံးအခြေအနေကဘယ်လိုရှိလဲရှင
်ဟုတ်ကဲ့စစ်ကောင်စီဖက်ကပေါ့နော်ပြောရေးဆိုခွင့်ရှိတဲ့ဇော်မဲလုံးတို့ကတော့ဒီတဲ့ဒင်းကိုပေါ့နော်ဒီထုတ်ပြန်တာတွေရှိတယ်သူတို့လိုက်ကောတက်ကတူမှာပေါ့နော်ကျွန်တော်တို့တိုက်ခိုက်ဖြစ်အစီတယ်ဆိုပြီးမဆုဆွဲပြောဆိုရဲပေါ့နော်အစစ်ကောင်စီတားလေလိုက်ကောတက်ကတူမှာတတ်ဆွဲတာဖြစ်တယ်နော်တတ်ဆွဲတဲ့နေရာမှာကျွန်တော်တို့ဖက်ကချိန်မုံရမဲ့တာဝန်ရှိတယ်ပေါ့နော်စစ်တန်လျားကိုပြန်သွားဖို့တာမှာတာဝန်ရှိတယ်အာနာကိုလူထုတွေရဲ့အာနာကိုစွန့်လို့ဖို့အတွက်တာဝန်ရှိတယ်နော်ဒီတာဝန်တစ်ခုမှာရှင်းရှင်းလင်းလင်းကျွန်တော်တို့တည်င်းစကားပါလို့ရတာကတော့ဘယ်နေရာမှာဆိုတိုက်ခိုက်ရေးချိန်မုံရေးတွေအရှိလာလိမ့်မယ်အဲ့ဒီလိုတိုက်ခိုက်တဲ့ချိန်မျိုးမှာလိုက်ကောတက်ကတူမှာဖြစ်ပျက်ခဲ့တဲ့တည်င်းစကားတွေကိုစစ်ကောင်စီကပေါ့နော်ဒါပုံဖြတ်တယ်နော်ကျွန်တော်တို့ကပညာရေးအရင်မြစ်တွေနော်ဒီတက်ကတူအရင်မြစ်တွေကိုဖျက်ဆီးဖို့လုပ်တယ်ဆိုတဲ့သဘောနဲ့ပေါ့နော်ပြောဆိုတဲ့ဟာတွေကျွန်တော်တို့ကြားရတယ်ဒါတွေအားလုံးကမာယွန်းတဲ့ဒီတင်းစကားတွေဖြစ်တယ်စစ်ကောင်စီတာလင်းတက်ကတူတွင်းမှာပေါ့နော်တတ်ဆွဲတယ်လို့စစ်ကောင်စီတာလင်းအဲ့ဒီနန်းစီဒီအေတွေကိုပေါ့နော်ဒီအမှားပဲချုပ်နှောင်ကကွယ်ထားတဲ့ဟာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဖက်ကအခု CDN နန်းစီဒီအေတွေအားလုံးကိုပေါ့နော်ဒါခေါ်ထုတ်ပြီးမှဒီအားလုံးဆွေးနွေးပြလည်နေတဲ့မူဝါဒတိုင်းကိုကျွန်တော်တို့ကဒီတရားမျှတမှုတစ်ခုဖန်တီးပါလိမ့်မယ်ပေါ့နော်တရားရေးဌာနဖက်ကတော်လကောင်း IC အုပ်ချုပ်ရေးဌာနဖက်ထဲကိုတော်လကောင်းပေါ့နော်ဒီ NCDN နေကိုဒါလွဲပြောင်းထားတာရှိတယ်အဲ့ဒီအတွက်ကိုဒီ NCDN နေအားလုံးကိုပေါ့နော်ဘယ်လိုကန်တယ်မလဲဆိုတာကတော့ IC ပေါ့နော်ဂျာကာလာအုပ်ချုပ်ရေးကောင်စီဖက်ကဒီစိတ်ထုတ်ပြန်ပါလိမ့်မယ်ဒီနေရာမှာပြောလို့ရတာကတော့ NCDN နေဖြစ်တော်ညာလဲလူတိုင်းမှာလူခွင့်ရရှိတဲ့အတွက်အသက်ရှင်ခွင့်ရှိစေရမယ်လုံခြုံစေရမယ်ပြီးရင်တော့ကျွန်တော်တို့ဖက်ကလိုလားတဲ့တရားမျှတမှုတွေကလည်းရစေရမှာဖြစ်ပါတယ်
နိုဝင်ဘာလ17ရက်နေ့ကစတင်ခဲ့တဲ့ဒီတလေးလုံးစစ်စင်ရေးကရှမ်းပြည်မြောက်ပိုင်းကဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအရှိအဟုန်ရဲ့နောက်ဆက်တွဲဖြစ်တယ်လို့ခွန်ပီဒူးတို့ကလည်းပြောထားတယ်နောက်ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ကစစ်ကောင်စီကိုပူးပေါင်းစစ်ကောင်စီကိုပူးပေါင်းပြီးတော့တော်လှန်နေတဲ့အခြေအနေကရောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာဘယ်လိုသက်ရောက်မှုတွေရှိမလဲရှင်
ဟုတ်ကဲ့အခုလူမျိုးကျွန်တော်တို့ရဲ့လွယ်ကော်မြို့သိမ်းတိုက်ပွဲတွေဟိဒီ operation တွေအားလုံးကပေါ့နော်တနင်္ဂနွေလုံးရဲ့ operation နဲ့အခြေဆက်ရှိပါတယ်နော်အခုမြောက်ပိုင်းမှာပေါ်ဆောင်နေတဲ့ဒီ operation တွေတိုင်းမှာပေါ့နော်ကျွန်တော်တို့ကိုယ်တိုင်ပါဝင်ခွင့်ရတယ်လို့နော်ခြေဆက်ထားတဲ့အရာတွေရှိတယ်လို့ပေါ့နော်ကျွန်တော်တို့လူမျိုးပဲပေါ့နော်ဒီအခြားသော operation ကြီးတွေပေါ့နော်ဖန်တီးဖို့အတွက်လူတွေကဆက်ပြီးမှပေါ့နော်ပြင်ဆင်နေတယ်နော်ခြေဆက်ရှိနေတယ်လို့လည်းထပ်လောင်းပြောကြလို့ပါတယ်အဲ့ဒီလိုခြေဆက်တာကဒါဒီအာနာရှင်ဖြုတ်ချရေးကနံပါတ်1ဖြစ်တယ်လို့ပေါ့နော်တိုင်းပြည်တိုင်းမှာပေါ့နော်ကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ဖို့အတွက်ကိုလည်းဖက်ဒရယ်ပြည်တော်စုတည်ဆောင်မယ်ဆိုတဲ့ညီမန်းချက်ကလည်းပေါ့နော်ဒါအားလုံးသူညီတဲ့အတွက်ပေါ့နော်ကျွန်တော်တို့ခြေဆက်ကြတယ်ဒီနေရာမှာပေါ့နော်တချို့တော့သုံးတမှုတွေရှိတယ်ပေါ့နော်ဥပမာဆိုဒီရုပ်တွေရဲ့ဒီဖြာတမှုလေတရုတ်ဖက်ကပေါ့နော်ဒါလူလာတဲ့စစ်ပွဲဆိုမှသုံးသတ်တယ်လို့တချို့ကလည်းဒါအနောက်တိုင်းသူအမေရိကန်တို့ကနေပြမပေါ့နော် proxy war လာလုပ်တယ်ဆိုတော့ပေါ့နော်မျိုးမျိုးဆွဆွဲကြတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဖက်ကရှင်းလင်းတဲ့တည်င်းစကားတစ်ခုကတော့ဒီနေ့ဒီကျွန်တော်တို့ရဲ့တော်လိုင်းရေးဒီအာနာရှင်ဖြုတ်ချရေးအပြင်ကိုယ်ကံကြမ္မာကိုဖန်တီးဖို့အတွက်ဖြစ်ပါတယ်ဒီအတွက်ကိုကျွန်တော်တို့တိုက်ပွဲဝင်နေတာဖြစ်ပါတယ်ပေါ့နော်အဲ့တော့ဘသူရဲ့ဩဇာဘသူရဲ့အစီအစဉ်အတွက်ကိုကျွန်တော်တို့ contact ပေါ်နေတာထက်ကျွန်တော်တို့ရဲ့ကံကြမ္မာကျွန်တော်တို့ဖန်တီးတော်ဖို့ဖြစ်တယ်ဒီနိုင်ငံမှာပေါ့နော်ဒီလူလမှုတွေနဲ့ဒီမိုကရေစီအခြေခံတွေနောက်ဒီကိုယ်ပိုင်ပြတ်တောက်ခွင့်အခြေခံတွေကဒီချပေါက်ပေါ့နော်တော်လိုင်းရေးနဲ့တူတိချောက်သွားမှာဖြစ်ပါတယ်ဒီတော်လိုင်းရေးအောင်မြင်သွားရင်လည်းပေါ့နော်ဒီနိုင်ငံထဲမှာရှိတဲ့လူတိုင်းပေါ့နော်တရားမျှတမှုတွေနဲ့လူလမှုတွေရကြပါလိမ့်မယ်ဗျာ
ဆင်တင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့ကျမတို့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်မှာပါမြန်မာနိုင်ငံနေရာအနှက်မှာလက်တလောအစ်စ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီရောက် ပို့ပေးနိုင်ရေးအထူးခက်ခဲနေပါတယ်။စစ်ကောင်စီနဲ့ဆန့်ကျင်သူလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေကလည်းပိုပြီးတော့ဖြစ်ပွားနေပြီးတော်လှန်ရေးအရှိန်မြင့်လာတဲ့အမျှစစ်ပေးရှောင်ပြည်သူတွေလည်းပိုများလာပြီးအကူအညီပေးနိုင်ရေးပိုပြီးအရေးကြီးလာနေပါတယ်။ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေတော်လိုင်းရေးအရှိန်အဟုန်မြင့်မားလာတာနဲ့အမျှစစ်ဘေးရှောင်ပြည်သူတွေအတွက်အကူအညီတွေပိုမိုလိုအပ်လာတယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တိုက်ပွဲသတင်းတွေအထူးသဖြင့်အောက်တိုဘာ28ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့1027စစ်စင်ရေးနောက်ဆက်တွဲသတင်းတွေယာနဲ့ချီတဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းရေးမဟာမိတ်တပ်တွေကသိမ်းပိုက်အောင်ပွဲခံခဲ့ပုံတွေမြို့သိမ်းတိုက်ပွဲဆင်နွှဲပုံတွေစစ်ကောင်စီတပ်တွေကတော်လိုင်းရေးတပ်ဖွဲ့တွေထံတပ်ရင်းလိုက်လက်နက်ချအလင်းဝင်ကြပုံတွေလွိုက်ကော်မြို့သိမ်းတိုက်ပွဲနဲ့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်တော် AA ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တဲ့သတင်းတွေဟာမီဒီယာစာမျက်နှာတွေကိုလွှမ်းမိုးနေရာယူခဲ့တာတွေ့ရပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မှာ73စီလူတလောက်ဝယ်မရဓာတ်ဆီဆိုင်တွေမှာစီထဲဖို့စောင့်ဆိုင်းနေတဲ့ကားတန်းရှည်ကြီးတွေကိုလည်းသတင်းမီဒီယာတွေမှာတွေ့မြင်ရပါတယ်။ဒီသတင်းတွေကြောင့်လောင်စာဆီပြတ်လတ်တော့မလားဆိုတဲ့စိုးရိမ်စိတ်တွေလည်းပြည်သူလူထုကြားမှာဖြစ်ပေါ်နေပါတယ်။ကုံသွေးရီးနဲ့တွင်းကုံထုတ်ကုံလုပ်ငန်းတွေတာဝန်ယူခဲ့ရတဲ့စစ်ကောင်စီဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖမ်းဆီးထောင်ချခြင်းခံရပြီးနောက်ပိုင်းတွင်းကုံလိုင်စင်ချပေးတာတွေရပ်ထားတယ်လို့ဗဟိုဘဏ်ကလည်းတွင်းကုံအတွက်ဒေါ်လာရောင်းပေးတာတွေမရှိဘူးလို့လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါကြောင့်တွင်းကုံအပေါ်အဓိကအမိပြုနေရတဲ့မြန်မာနိုင်ငံဟာပြည်တွင်းမှာဒီဇယ်ဓာတ်ဆီဆေးဝါးတွေအပါအဝင်ကုန်စည်တွေရှားပတ်ပြတ်လတ်ကကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကိုလည်းပြည်သူတွေခံစားနေကြရပါတယ်။မြို့ပြလူထုကစီးပွားရေးကျကျေးလက်နဲ့တိုင်းရင်းသားဒေသမှပြည်သူတွေကစစ်ဘေးကြောင့်ဒုက္ခရောက်နေရတဲ့အခြေအနေပါ
မြန်မာနိုင်ငံမှာဒီကနေ့ရင်ဆိုင်ကြုံတွေ့နေရတဲ့စီးပွားရေးအကြမ်းတင်းနိုင်ငံရေးအကြမ်းတင်းနဲ့စီးရေးပဋိပက္ခတွေကြောင့်ဖြစ်ပေါ်လာရတဲ့မလုံခြုံမှုနဲ့မငြိမ်းချမ်းမှုတွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တကအာဏာသိမ်းတာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဆိုတာကတော့အထူးပြောနေဖို့လိုမှန်မထင်ပါဘူး။စီးရေးစရာကိန်းဂဏန်းအချက်လက်တွေကလည်းတက်သေးပြနေပါတယ်။စစ်တကအာဏာသိမ်းလိုက်တာကြောင့်မြမစီးပွားရေးဟာ2021ခုနှစ်မှာ18ရာခိုင်နှုန်းကျုံသွားတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကအဆိုပါတယ်။အလားတူပါပဲ2023ခုနှစ်ဇွန်လ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာ့စားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ချက်မှာမြမစိုက်ပျိုးရေးထွက်ကုန်ဟာ8ရာခိုင်နှုန်းကျဆင်းပါမယ်။လေတဘာမိသားစုတွေရဲ့48ရာခိုင်နှုန်းဟာအစားအစာမလုံလောက်မဲ့အနေအထားကိုရင်ဆိုင်ရမယ်လို့ဖော်ပြထားတာတွေ့ရပါတယ်
။ဒီဒီပလိုမက်ကလည်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်တဲဟာပိုမိုကျေပြန့်လာနေတယ်ဆိုတဲ့ဆောင်းပါးကို2023စက်တင်ဘာ30ရက်နေ့ကဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာနိုင်ငံမှာမိသားစုတွေတကွဲတပြားစီဖြစ်ကြရတယ်။လူတွေဟာအလောက်ကင်နဲ့ပညာရေးအတွက်ယုံကန်နေကြရတယ်။မရှိမဖြစ်သုံးဆွဲနေရတဲ့ကုန်စည်တွေရှားပါးပြတ်လတ်နေတယ်။ကုန်စည်နှုန်းတွေကလည်းမိုးထီအောင်ခုန်တက်နေတယ်လို့လည်းဒီဒီပလိုမက်ရဲ့ဆောင်းပါးကမှတ်ချက်ပေးထားပါတယ်။ဒါအပြင်ဆောင်းပါးမှာကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့2021ဖေဖော်ဝါရီကနေ2023အေပီလအတွင်းပြုစုထားတဲ့မြန်မာနိုင်ငံဆိုင်ရာထုတ်ပြန်ချက်ကိုလည်းကိုးကားရေးသားထားပါတယ်။အဲ့ဒီအချက်တွေကတော့စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့လူပေါင်း 3,452 ဦးအသက်ခံခဲ့ရတယ်။လူပေါင်း 21,809 ဦးအဖမ်းခံခဲ့ရက 9,839 ဦးကိုထောင်ဒဏ်ချမှတ်ခြင်းခံခဲ့ရတယ်။လူဦးရေတသန်းခွဲဟာအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ကြရတယ်။လူဦးရေ 9,500 ဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံကြရတယ်။2023မေလအထိအိမ်ခြေပေါင်း 9,324 အိမ်ကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးခဲ့ကြတယ်။အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့စီးပွားရေးအကျပ်တဲတွေကြောင့်မြန်မာနိုင်ငံလူဦးရေရဲ့၃ပုံ၃ပုံဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့យေတာထားပါဗျ
။ဒ ဒီကိစ္စနဲ့အချက်လက်တွေကိုကြည့်ရင်မြန်မာနိုင်ငံအတွင်းကအခြေအနေတွေဟာဘလောက်ဆိုးရွားနေရဆိုတာကိုတွေ့ရမှာပါ။ဒေါ်လာရေးအရှိန်မြင့်လာတာနဲ့အတူစစ်ပေးရှောင်တွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေလည်းပိုမိုကြီးမားလာမှာပါ။ဒါကြောင့်စစ်ပေးရှောင်တွေအတွက်ဘလို့အကူအညီဆောင်ရွက်ပေးနေသလဲ၊လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိအောင်ဘလို့လှုပ်ဆောင်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NGO ရဲ့လူသားချင်းစာနာထောက်ထားရေးနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
။ဒီအချိန်မှာအလေးထားဆောင်ရွက်ဆရာကစစ်ရှောင်ပြည်သူတွေကိုထောက်ပံ့ကူညီဖို့ဖြစ်ပါတယ်။အကြံဖက်စစ်တပ်ကတော့ရှုံမဲမဲပြီးပြည်သူတွေကိုပြန်ဖက်မှုတွေကိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ရန်တပ်ပစ်ခတ်မှုတွေနဲ့ပုံမူကျူးလွန်လာပြီဖြစ်တယ်။စစ်ရှောင်ဒုက္ခတဲ့ပြည်သူတွေကိုစေဝါရိတ်ခါထောက်ပံ့နိုင်ရေးအရေးပေါ်အစီအစဉ်တွေကိုစနစ်တကျအကောင့်ထည့်ဖော်နိုင်ဖို့အရေးပေါ်အခြေအနေစီမံခန့်ခွဲမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအကောင့်ထည့်ဖော်ရေးဖွဲ့ဖွဲ့နှစ်ဖွဲ့ဖွဲ့စည်းဆောင်ရွက်နေပါတယ်။ NUG မှာစနစ်ကျတဲ့အားကောင်းခိုင်မာတဲ့အတွေ့အကြုံရှိတဲ့ထောက်ပံ့စနစ်ရှိပြီးဖြစ်ပါတယ်။ဂျမ်မုံငွေကတော့ပြည်သူမှပြည်သူတို့အစီအစဉ်နဲ့ပဲပတ်မိုးကူညီမှုကိုအဓိကအားထားရစေဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီရရှိဖို့လည်းအတိပေးတောင်းဆိုချက်တွေထုတ်ပြန်လာပြီးဖြစ်ပါတယ်။နိုင်ငံတကာရဲ့အကူအညီကတော့အကြံဖက်စစ်ကောင်စီရဲ့ထိန်းချုပ်မှုအောက်ရောက်ရင်တကယ်ဒုက္ခရောက်တဲ့လူတွေစီထိရောက်တဲ့အကူအညီရောက်ဖို့ခက်ခဲပါတယ်။လက်ရှိကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေရဲ့အစီအစဉ်တွေကို NUG နဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့ချိတ်ဆက်ပြီးတရက်မြေပြင်မှာလူသားဆန္ဒအကူအညီမှုတွေပေးနေတဲ့အဖွဲ့တွေစီရောက်အောင်ပို့နိုင်မယ်ဆိုရင်တော့အထူးအောက်ဆုံးဖြစ်မှာပါ။နိုင်ငံတကာအကူအညီပေးသူတွေအန္တရာယ်ကင်းစွာကူညီနိုင်အောင်လဲNUG နဲ့တိုင်းနာတော်လိုင်းအင်အားစုတွေကအမတ်ခံပြီးအကူအညီပေးနိုင်ပါတယ
်။ဒေါက်တာဝင်းမြတ်အေးပြောသလိုပါပဲကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေပေးပို့ရမှာစစ်ကောင်စီထိန်းချုပ်မှုအောက်ကတဆင့်ပေးပို့မယ်ဆိုရင်တကယ်လိုအပ်တဲ့နေရာအမှန်တကယ်လိုအပ်သူတွေစီရောက်ဖို့မလွယ်ပါဘူး။ဒါကြောင့်အကူအညီတွေလိုအပ်နေသူတွေထံရောက်ရှိဖို့နဲ့ထိရောက်စွာကူညီပေးနိုင်ဖို့နည်းလမ်းတွေရှာဖို့လိုအပ်မှာဖြစ်ပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတူဦးကတော့တော်လိုင်းရေးအချိန်ဟုန်ကအမြင့်ဆုံးမရောက်သေးပါဘူးတော်လိုင်းရေးအချိန်ဟုန်ပုံမမြင်မပြင်းထန်လာတာနဲ့အမျှစစ်ပေးဆောင်ပြည်သူတွေအတွက်အကူအညီပေးရေးလိုအပ်ချက်တွေပိုကြီးမားလာမှာပါဒါကြောင့်ကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေစီကအကူအညီတွေပို့ရဖို့အားထုတ်ကြဖို့လိုပါတယ်စီးပွားရေးအခြေအနေကလည်းမကောင်းကြတော့ပြည်သူတွေထံကအလူငွေရရှိရေးကလည်းအခက်အခဲတွေရှိလာနိုင်ပါတယ်ခုအချိန်မှာလိုအပ်ချက်ကလည်းပိုပိုပြီးတော့များလာနေပါတယ်။ဒါကြောင့် NUG အနေနဲ့နိုင်ငံတကာအကူအညီတွေပို့ရဖို့ကြိုးစားရမှာဖြစ်တယ်လို့ရလာတဲ့အကူအညီတွေကိုမြေပြင်ရောက်အောင်ပို့ဆောင်နိုင်ရလည်းအရေးကြီးပါတယ်။ရလာတဲ့အကူအညီတွေပေးပို့တဲ့အခါမှာလည်းပြည်တွင်းလမ်းကြောင်းတွေကနေစစ်ဆောင်ပြည်သူတွေထံရောက်အောင်ပို့ဖို့ကမလွယ်ပါဘူး။အကန့်အသတ်တွေများပါတယ်။တားဆီးမှုတွေကလည်းကြုံရနိုင်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံတွေကတဆင့်အထူးသဖြင့်ထိုင်းနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကတဆင့်နေဆက်ဖြတ်ပြီးပေးပို့နိုင်ရေးကို NUG အနေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့လက်တွဲကြိုးပမ်းသင့်ပါတယ်လို့အကြံပြုပြောကြားကြောင်းပါခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလေးမာကတင်ဆက်သွားတာပါဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုကြည့်ကြရအောင်ပါရှင်ညီနောင်မဟာမိတ်သုံးဘွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ဒီစစ်စင်ရေးတစ်တုံညာနှစ်ခွန်အရှိန်ကောင်းနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတဲ့စီမံကိန်းတွေနယ်ဆက်ကုန်သွယ်ရေးနဲ့ဆက်ဆက်အခြေအနေတွေအကြောင်း ISP မြန်မာရဲ့သူတေသနာတွေးရှိချက်တွေပေါ်မှာအခြေခံပြီးတော့ဒီတစ်ပတ်ဖော်ပြထားပါတယ်ရှင
်စစ်စင်ရဲ့တက်တုံညာနှစ်ကောင်အရှင်ကောင်းလာတာနဲ့အပြားရှမ်းမြောက်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်ရိုက်ခတ်မှုတွေလည်းရှိလာပါတယ်ပထမဆုံးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးရဲ့97ရာခိုင်နှုန်းရှိတဲ့ကုန်သွယ်မှုရပ်ဆိုင်သွားပါတယ်။မူဆယ်ချင်းရွှေဟော်ကုန်သွယ်ရေးစခန်းတွေလက်ပတ်မှုရပ်ဆိုင်သွားတာကြောင့်ပါ။ချင်းရွှေဟော် နန်ခမ်းနဲ့ကျူကုတ်ပန်ဆိုင်ကိုလည်းညီနောင်မဟာမိတ်တွေကတင်ခဲ့ပါတယ်။အဲ့ဒီနေရာတွေမှာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတွေတည်ဆောက်ဖို့လည်းရှိနေတာပါ။အခြားစီမံကိန်းတွေရှိနေတဲ့နေရာ9ခုတက်မှန်းနဲ့လည်းတစိမ့်တစ်ပိုင်းထိန်းချုပ်ခံခဲ့ရပါတယ်။ဒီထဲမှာတရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရောက်ကစီမံကိန်းတွေလည်းပါပါတယ်။လမ်းချမ်းမဲခေါင်စီမံ LMC နဲ့ကုန်းတွင်းရေကြောင်စင်ကြံတဲ့ ILSDC လိုနဲ့ဆက်ဆက်တာတွေလည်းပါပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေရဲ့ထက်ဝက်နေပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိနေပါတယ်။စစ်စင်ရေးတစ်တုံညာနှစ်ကောင်ဟာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ်တက်ရောက်မှုကြီးခဲ့ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာ CMEC စီမံကိန်း23ခုရှိပါတယ်။၅ခုကရှမ်းမြောက်ဒေသမှာရှိနေပြီးတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ 13.3 ဘီလီယံအထိရှိပါတယ်။အခြားတရုတ်စီမံကိန်း3ခုထပ်ရှိနေပြီးတန်ဖိုးအမေရိကန်ဒေါ်လာ 3.64 ဘီလီယံပါ။အဲဒီနှစ်ခုပေါင်းရင်အမေရိကန်ဒေါ်လာ 16.95 ဘီလီယံတန်ကြီးရှိပါတယ်။တနိုင်ငံလုံးမှာရှိတဲ့ CMEC စီမံကိန်း23ခုတန်ဖိုးနဲ့ဆင်ရင်ထပ်ဝက်နေပါပါပဲ။ကုန်သွယ်မှုရဆိုင်သွားတဲ့မူဆယ်နဲ့ချင်းရွှေဟော်နယ်စပ်ကိတ်နှစ်ခုရဲ့တရက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ6,000,000,000ရှိပါတယ်။မူဆယ်နယ်စပ်စခန်းရဲ့တရက်ဖျားများကုန်သွယ်မှုကအမေရိကန်ဒေါ်လာ9,000,000,000ကျော်ပါတယ်။ဒီထက်မှာတရုတ်ဘက်ကတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာ6,000,000,000ကျော်ရှိပါတယ်။ချင်းရွှေဟော်မှာတော့တရက်ဖျားများကုန်သွယ်မှုအမေရိကန်ဒေါ်လာ1,580,000,000ရှိပါတယ်။အာနာသိန်းအလော်နိုင်ငံတကာနဲ့ကုန်သွယ်မှုကတစ်လကိုဖျံပြအမေရိကန်ဒေါ်လာ 2.6 ဘီလီယံကျော်ပါတယ်။ဒီထဲကဆယ်ရာခိုင်နှုန်းနီးပါးဟာမူဆယ်နဲ့ချင်းရွှေဟော်ကလာတဲ့ကုန်သွယ်မှုတွေဖြစ်ပါတယ်။စစ်စင်ရေးတည်တုံညာနှစ်ခေါင်ဟာလက်ဆက်ကုန်သွယ်မှုနဲ့ကုန်စည်စည်းစိမ်မှုတွေကိုပါရပ်တန့်စေခဲ့တာကြောင့်ကုန်သွယ်တွေသာမကစားသုံးသူတွေပါအခက်ကြုံလာနိုင်ပါတယ်။ကုန်ကြီးစည်းတက်လက်မှုတွေနဲ့ကုန်စည်နှုန်းကြီးမြင့်တာတွေဆက်ပြီးဖြစ်လာနိုင်ပါတယ်။စခိုင်းပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကလည်းလက်ဆက်ကုန်သွယ်ရေးတွေပေါ်ရိုက်ခတ်နေအောင်မှာပါပဲ။လက်ရှိအချိန်ထိတော့တရုတ်နိုင်ငံဘက်ကပြောယူပြောဆင်တွေကိုပဲဆက်ပြောနေပါတယ်။အပြည့်အကြအဖို့လက်ဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကိုအမှတ်ကန်ချက်ပေးဖို့စားတဲ့ကိစ္စတွေပါပဲ။လက်ဆက်ဖြတ်ကျော်ရေးနဲ့ပိုက်လိုင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးရတော့ရှိရပါတယ်။ရေးနဲ့ပိုက်လိုင်းဟာနှစ်နိုင်ငံကြားအရေးပါပြီးထိတိုက်မှုမရှိသေးဘူးလို့ပြောထားတာပါ။
ကျေးမတ်စုစီစဉ်ပါရှင်အခုတော့တောက်ထက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမပြီးကပေးစာအစီအစဉ်မဲအေးတန်တာကျော်တင်ဆက်ထားတာကိုကြည့်ရှုကြရအောင်ပ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကောင်းစွာဆွေးနွေးတော်ဆင်ကတော့ VOA အစီအစဉ်တွေကိုနေ့တိုင်းနားဆင်ပါတယ်လို့ဆိုလာပါတယ်
။မင်္ဂလာပါ VOA ကိုအမြဲအားပေးလျက်ပါ VOA ရဲ့အစီအစဉ်အားလုံးကိုကြိုက်နှစ်သက်ပါတယ် VOA နေ့တိုင်းနားထောင်ဖြစ်ပါရခင်ဗျ။ VOA ကအခုလိုခက်ခဲကြားကနေသတင်းတွေထုတ်လင်းပေးနေတဲ့အတွက်ကျေးဇူးပါ VOA မှာ Telegram Channel လေးလည်းရကျင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါနားဆင်အားပေးတာကျေးဇူးတင်ပါတယ် Telegram လိပ်စာလေးပေးပါဆိုလို့ဒီ Telegram မှာ VOA Bemis လို့ရှာကြည့်ပါအပြာပေါ်မှာဖြူအမှတ်လေးပါရပါမယ်ရှင်။ VOA မြန်မာပိုင်းစာမျက်နှာလို့ထင်ရအောင်တုလုပ်ထားတဲ့ Telegram စာမျက်နှာရှိလို့အပြာအမှတ်ပါမပါသတိထားစေချင်တာပါနော်။လိပ်စာအတိအကျပြောရမယ်ရှင်တော့ t.me/bemisvoanews ဖြစ်ပါတယ်။စလုံးပေါင်းက t.me/bemese
VOA NEWS အားလုံးတက်ဆက်တဲ့ဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့အစားတွေကိုလည်းလက်ခံရရှိပါတယ်ဒီထက်မှအခုတလောတနိုင်ငံလုံးရောနိုင်ငံတကာကပါအထူးစောင့်ကြည့်နေရတဲ့သတင်းဖြစ်တဲ့မြန်မာနိုင်ငံအနှံ့မျိုးသိန်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အထူးသဖြင့်လောက်ကင်မျိုးနဲ့ပတ်သက်တဲ့စာရီကိုဖော်ပြပေးသွားပါမယ်။အခုအရင်တော့တိုက်ပွဲတွေကြောင့်လက်မဲ့အဆက်တွေပြတ်တောက်ပြီးတော့ဒေသခံတွေလိုအပ်ချက်တွေအတွက်ရေးလာတဲ့စာရီကိုဖော်ပြပေးကြပါရစေ
။မင်္ဂလာပါ VOE ကျွန်တော်အခုညီနေနဲ့တောင်းမရစီ။ကျွန်တော်တို့ကုတ်ခိုင်ဟာလာရှိုးမူဆယ်ကြားမှာဖြစ်တဲ့အတွက်လမ်းပိတ်ထားရင်အခြေခံအစားအစာရစရာတခြားလမ်းမရှိလို့အရန်ကိုအခက်ကြုံနေပါတယ်။အလုပ်တွေမရှိတဲ့ကြားစံတအိတ်2,500ဓာတ်ဆီတလီတာ2,500ဖြစ်နေပါပြီ။ကျေးဇူးပြုပြီးကုတ်ခိုင်လာရှိုးကုတ်ခိုင်မူဆယ်တောင်မော်လန်းကိုဖွင့်ပေးဖို့အတွက်မီဒီယာကတဆင့်ညီနောင်သုံးဘွဲကိုပြောပေးဖို့တောင်းဆိုပါရစေ။သူတို့ထုတ်ပြန်ထားတဲ့စာမှာလည်းအဓိကမိန်လန်းအကြောင်းပဲပါတဲ့အတွက်တောင်မော်လန်းကိုတော့ဖွင့်ပေးလို့ရမှာပါ။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။ကုတ်ခိုင်ကရေးလာတဲ့သောရရှင်မှာတိုက်ပွဲတွေနေရအနှံ့ဖြစ်နေပြီးတော့လမ်းတွေပိတ်ထားတာဖြစ်ပါတယ်။လောက်ပိုင်ခွင့်အာဏာရှိတဲ့သူတွေတက်ဆိုင်သူတွေကြားစီခြင်းလို့ပါဆိုလို့စာကိုဖော်ပြပေးလိုက်ပါရင်။နောက်လမ်းပိတ်ထားတာခဏဖြစ်ဖြစ်ဖွင့်ပေးပါလို့ဆိုလာတဲ့သူကတော့လောက်ကင်ကသောရရှင်ဖြစ်ပါရဲ့။
လောက်ကင်မှာပိတ်မိနေတဲ့အပြစ်မဲ့ပြည်သူတွေကိုလမ်းလေးဖွင့်ပြီးစီချင်ပါတယ်။အခက်ခဲမျိုးစုံနဲ့တွားရောက်လောက်ကင်ပြီးတော့ငွေရှာတာပါ။အခုအနောက်ကမိသားစုတွေမှလည်းတောကမျိုးစုံနဲ့ပူပန်နေရပါတယ်။ညံ့ညံ့လမ်းလေး၃ရက်လောက်ပဲဖြစ်ဖြစ်ဖွင့်ပေးဖို့သတင်းမီဒီယာတွေကတဆင့်အနှူးညွတ်တောင်းဆိုပါတယ်ရှင်
။လမ်းတွေပိတ်ထားလို့နေရက်ပြန်မရသူတွေစာရေးပြောလာတာပါ။နောက်ထပ်သောရှင်ရဲမဲအောင်ဖြူကလည်းလောက်ကင်ကအချင်းတွေကိုပဲရေးလာတာပါသူကသတင်းတစ်ခုလောက်ပို့ခြင်းလို့ပါတဲ့လောက်ကင်မှာရှိတဲ့ဗမာအလုပ်သမားတွေအစားအသောက်ပြတ်တော့မယ်စံစီအဓိကကျတဲ့အစားအသောက်တွေဝယ်လို့မရတော့ပါဘူးပြန်ပြီးတော့လမ်းလေးဖွင့်ပေးရင်လင်းငါးရက်လောက်ဖွင့်ပေးစေခြင်းတဲ့အကြောင်းလေးမီဒီယာတဆင့်တောင်းဆိုပေးစေခြင်းပါလေရာနဲ့ချီတဲ့မြန်မာအလုပ်သမားတွေပါကျေးဇူးပြုပြီးတော့ကူညီပေးပါ Wi-Fi ရတဲ့အကူတယောက်ဆက်သွယ်လာပြီးတော့ဒီစာလေးကိုပို့ခိုင်းလို့ပါဆိုပြီးတော့တော်ရရှင်တယောက်စာကိုတဆင့်ပို့ပေးလာပါရင်နောက်ထပ်တော်ရရှင်မင်းထက်ပိုင်ဆိုတဲ့တော်ရရှင်ကတော့အခုရှမ်းမြောက်မှာရှိတဲ့တိုက်ပွဲတွေကြောင့်ချင်းရွှေရောပါဝင်မြို့နယ်ပေါင်းများစွာကစစ်ပေးဆောင်တွေတရုတ်ပြည်ကိုရောက်နေပါတယ်အဲသူတို့ဆက်သွယ်စရာဖုန်းတွေကိုတရုတ်ရဲတွေတရုတ်စစ်သားတွေကသိမ်းထားတယ်လို့အဲ့တငယ်ချင်းကပြန်ပြောပါတယ်ပြီးတော့စားရတော့ရတာလည်းအဆင်မပြေပါဘူးဖုန်းသိမ်းထားတဲ့အကြောင်းရင်းကိုလည်းမသိရပါဘူးစီပေးဆောင်ပြည်သူလူထုကိုကူညီပေးဖို့တက်ဆိုင်ရာလူကြီးမင်းများမင်းမြတ်ပြီးတော့အကူအညီတောင်းပေးစီစဉ်ပါတယ်ကျွန်တော်လောက်ကင်မှာနေပါတယ်နောက်ထပ်သတင်းတွေလည်းပို့ပါအောင်မယ်လို့ကိုမင်းထက်ပိုင်းပြောလာပါတယ်ဟုတ်ကဲ့ပါသတင်းတွေထဲမှာတော့ဒီစစ်ဘေးကြောင့်တရုတ်ဘက်ကိုရောက်ရှိနေတဲ့စစ်ဘေးဆောင်မြန်မာပြည်ကသူတွေအတွက်တရုတ်အာဏာပိုင်တွေကူညီပေးထားတယ်လို့ဆိုပါတယ်နော်ဒါကတော့သူတို့အစိုးရဘက်ကထုတ်ပြန်တဲ့သတင်းဖြစ်ပါတယ်ကိုရင်ဖွင့်လာတဲ့စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။လောက်ကင်နဲ့ပတ်သက်တဲ့စာတွေပဲဖြစ်ပါတယ်။အခုဖော်ပြပေးသွားမယ့်စာတွေကအွန်လိုင်းလိမ်လည်မှုလုပ်ငန်းနဲ့နာမည်ဆိုးကြော်ကြတဲ့လောက်ကင်ကအဲ့လိမ်နေတဲ့အလုပ်တွေလုပ်နေရပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တွေဖြစ်ပါတယ်။အိမ်ပြန်ခြင်းမယ်လို့ဆိုလာပါတယ်
။ကျွန်တော်ပြောချင်တာလေးရှိလို့ပါ privacy အရ fake account နဲ့လာပြောခြင်းဖြစ်ပါတယ်။အခုကျွန်တော်ကလောက်ကင်မှာ scammer လုပ်နေပါတယ်။တချို့ကုမ္ပဏီမှာမီဒီယာတွေရဲ့သတင်းတွေကြောင့်ပြန်လွတ်နေပါပြီ။ဒါမဲ့နာမည်ကြီးကုမ္ပဏီတွေသာဖြစ်ပါတယ်။ကြံနေသေးတဲ့ကုမ္ပဏီအသေးလေးတွေအများကြီးပါ။ကြားဖြတ်ကုမ္ပဏီတွေမှာမြန်မာလုပ်သားတွေမလုပ်ချင်ကြပဲသူတို့ကစာချုပ်နဲ့အတင်းလုပ်ခိုင်းတယ်။ပြီးတော့အခုလိုအခြေအနေမှာလက်ရှိလုပ်နေတဲ့ကုမ္ပဏီကပြန်မလွတ်ပါဘူး။မီဒီယာတွေပြောပြစေချင်ပါတယ်။ကျွန်တော်တို့လည်းအိမ်ပြန်ခြင်းနေပါပြီ။ကျေးဇူးပြုပြီးမြန်မြန်ဖော်ထုတ်ပေးပါ
။ဆုဆိုတဲ့နာမည်ဝဲနဲ့ရေးလာတဲ့သောရရှင်ပါ။သူကအော်တိုဝါလာဇန်းမှာရေးထားတဲ့စာဖြစ်ပါတယ်။အခုတော့ကုမ္ပဏီတွေပြန်လွှတ်ချင်တော့မှလမ်းတွေပိတ်နေပြီမလို့ပြန်မရတဲ့အခြေအနေရောက်နေပါရဲ့နော်။နောက်ထပ်သောရရှင်တယောက်ကလည်းသူလည်းအဲ့လိုမျိုးလောက်ကင်ကကုမ္ပဏီမှာအလုပ်လုပ်တာပါ။လူငယ်တွေအလုပ်လုပ်မယ်ဆိုပြီးတော့လောက်ကင်ကိုမလာကြပါနဲ့တဲ့
။ကျွန်တော်အခုလုပ်နေတဲ့လောက်ကင်မျိုးရဲ့တယောက်ကုမ္ပဏီတစ်ခုမှာမြန်မာတွေတော်တော်များများပိတ်လောင်ခံနေရပါတယ်။ကုမ္ပဏီရဲ့နာမည်ကဂွမ်ဖာလို့ခေါ်ပါတယ်။တိုက်ညီတိုက်ဖြူဆိုပြီးလူသိများပါတယ်။125 cycle carry gate နားဆိုရင်လောက်ကင်ကလူတိုင်းသိပြီးအခုလဲနာမည်ဆိုးနဲ့ကြော်ကြားနေပါတယ်မြန်မာဝန်ထမ်းတွေရာကြော်ရှိပါတယ် အလုတ်ထွက်ခြင်းလဲရွာငွေ1000ကိုရောကြီးတောင်းပါတယ်တလားစာမှရွာငွေ3000ပဲရပါတယ်သူတို့ကတက်တက်အနိုင်ကျင့်ပြီးမြမာတွေကိုညှင်းဆဲနေတာလေအလုတ်ချင်းကမနေ့9နာရီခွဲကနေည12နာရီအထိလုတ်ခိုင်းပါတယ်တော်တော်များများကအရေးပြက်ပြီးပင်ပန်းနေကြပါတယ်အလုတ်မှာစီကန်းချက်တွေလည်းရှိပါတယ်စီကန်းချက်အတိုင်းမဖြစ်ရင်အပြစ်ပေးတယ်ပြစ်ဒဏ်တွေကတော့ထိုင်ထလုတ်ခိုင်းတယ်အချိန်ပိုနောက်ထပ်တနာရီခွဲဆင်းခိုင်းတယ်ရွန်ငွေ400ဒဏ်ကြေးပေးရတယ်အချုပ်ပြောရရင်အလုတ်ထွက်ခြင်းနဲ့မြန်မာတွေအများကြီးပိတ်မိနေပါတယ်ကျေးဇူးပြုပြီး VOA ကနေအများသိအောင်ပြောပြပေးပါလောက်ကင်ကိုလူငယ်တွေငွေလိုချင်စိတ်နဲ့အလုတ်လာမလုတ်ကြပါနဲ့လို့ပြောပြခြင်းပါတယ် VOA ဝိုင်းတော်သားများကိုစိတ်နှပြရှင်လန်းချမ်းမြေပါစေ
ဟုတ်ကဲ့ပါဒီသောရရှင်ကလည်းရှမ်းမြောက်တိုက်ပွဲတွေမဆခင်မှာရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒါကြောင့်မလို့ငွေလိုချင်တဲ့စိတ်နဲ့ဒီမှာလာပြီးအလုံးမလုံးကြပါနဲ့လို့ပြောချင်ပါတယ်ဆိုပြီးရေးလာတာပါအခုလောလောဆယ်တော့လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တော့အချိန်တွေကလည်းတိုက်ပွဲတွေပြင်းထန်နေတာမလို့အလုံးလာပြီးလုံးမယ်လို့စိတ်ကူးတဲ့သူတွေလည်းလာလို့ရမယ်မထင်ပါဘူးနော်စာရေးပြီးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အလုံးတွေပုံမှုကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိပါဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်ကြီးကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမဧသနာကျော်တင်ဆက်သွားတာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းတွေကိုတင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကခွဲစိတ်ကူဆရာဝန်တွေဟာကမ္ဘာပထမဦးဆုံးမျက်လုံးတစ်စုံလုံးကိုအစာထိုးလဲလှယ်တဲ့ခွဲစိတ်ကူတာမှုကိုအောင်မြင်မြင်လုပ်နိုင်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကိုငိမ့်ချန်းကပြောပြမှာပါရှင်။
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကခွဲစိတ်ကူဆရာဝန်တွေဟာကမ္ဘာပထမဦးဆုံးမျက်လုံးတစ်စုံလုံးအစာချိုးလဲလှယ်တဲ့ခွဲစိတ်ကူတာမှုကိုအောင်မြင်မြင်ပြုလုပ်နိုင်ခဲ့ပါတယ်။လူနာအနေနဲ့အမြင်အာရုံပြန်မရသေးပေမဲ့လို့ဒီခွဲစိတ်မှုကိုကြီးမားတဲ့အပြောင်းလဲဖြစ်တဲ့အောင်မြင်မှုအဖြစ်မှတ်ယူကြပါတယ်။အကြောင်းကတော့အစာထိုးထားတဲ့မျက်လုံးမှာရှိတဲ့သွေးကြောတွေမှာသွေးတွေကောင်းကောင်းမွန်မွန်လှည့်ပတ်နေပြီးအမြင်အာရုံပြန်ရလာနိုင်တယ်ဆိုပြီးခွဲစိတ်ပေးခဲ့တဲ့နယူးယောက်တပ်သူက၎င်းစင်းုံကျန်းမာရေးအဖွဲ့ကပြောပါတယ်။အခုလိုမျက်လုံးအစားထိုးခွဲစိတ်မှုကိုလွန်ခဲ့တဲ့6လကပြုလုပ်ခဲ့တာဖြစ်ပြီးတော့မျက်နှာတစ်စိမ့်တစ်ပိုင်းအစားထိုးခွဲစိတ်မှုအတွင်းမှာတခါတည်းခွဲစိတ်ခဲ့ကြတာပါခွဲစိတ်မှုခံယူခဲ့တဲ့သူလူနာကတော့အသက်46နှစ်အရွယ်အေရွန်ဂျိမ်းစ်ဆိုသူဖြစ်ပြီးသူဟာဘိုးအပြင်တက်လိုက်ပြီးဘဲဘက်မျက်လုံးတစ်ချမ်းလုံးပျက်စီးသွားခဲ့တာပါခွဲစိတ်မှုဟာ27နှစ်ကြာခဲ့ပြီးတော့မျက်လုံးတစ်စုံလုံးအစားထိုးမှုကိုတော့ကြည့်ကောင်းစီဖို့အတွက်ထည့်သွင်းခဲ့တာပါ ဒီမျိုးလုံးတစ်စုံလုံးအစားထိုးခွဲစိတ်မှုရဲ့ရည်ရွယ်ချက်ကတော့ဤပညာအရလှုပ်ဆောင်နိုင်ခြင်းရှိမရှိဆက်သက်ခဲ့တာဖြစ်ပြီးအမြင်အာရုံပြန်ရတဲ့ဆိုရင်တော့အကောင်းဆုံးဖြစ်တယ်လို့ဆရာဝန်အနေနဲ့လည်းမျှော်လင့်နေကြပါတယ်ရှင
်ကလေးမွေးဖွားနှုန်းကျဆင်းနေတဲ့ဂျပန်နိုင်ငံမှာကလေးတငယ်လူငယ်တွေအရွယ်ရောက်တဲ့ပွဲတော်ကျင်းပမဲ့အစားခွေးရီကြောင်တွေအရွယ်ရောက်တဲ့ပွဲတော်ချင်းပါတာခေစားနေပါတယ်။ဒီလိုပွဲမျိုးကိုပြီးခဲ့တဲ့အပတ်ကရှီပါအီနုခွေးကလေးတွေကိုကီမိုနိုဝတ်ဆင်ပြီးခွေးကလေးတွေအရွယ်ရောက်တဲ့ပွဲရှီချီကိုဆန်ပွဲကိုဖျားကြောင်တစ်ခုမှကျင်းပခဲ့ပါတယ်။အခုလိုရှီချီကိုဆန်ပွဲတွေဟာပိုင်ရှင်တွေအနေနဲ့သူတို့ရဲ့တလိမ့်ဆန်တွေကျမ်းမာပျော်ရွှင်စေဖို့ဆူတောင်းပေးတာပါ။ဂျပန်ရိုးရာဒလိထုံးစံမှာတော့မိဘတွေဟာသူတို့ကလေးတွေအသက်3နှစ်5နှစ်နဲ့9နှစ်အရွယ်ရောက်တဲ့အခါဒေသဆိုင်ရာဖျားရှိခိုးကျောင်းတွေကိုခေါ်သွားပြီးကြီးပွားချမ်းသာဖို့ဆူတောင်းကြတာပါအခုလိုခွေးတွေအတွက်ပွဲကျင်းပပေးခဲ့တဲ့ဇာမားဖျားရှိခိုးကျောင်းဟာ600စုနှစ်ခရဲကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့တလိမ့်ဆန်လေးတွေအတွက်2012ခုနှစ်ခရဲကစတင်ဆူတောင်းပေးခဲ့တာပါဒီနှစ်မှာတော့ခွေးကလေးအကောင့်120ကိုဆူတောင်းပေးခဲ့ပြီးကလေးမွေးနှုန်း9နှစ်ဆက်တိုက်ကြာဆင်းနေတဲ့ဂျပန်နိုင်ငံမှာရှေ့လျှောက်လဲဒီလိုခွေးရည်အတွက်ကပိုပြီးတိုးလာဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမက်ဒီယာပရာဒိချ်ပြည်နယ်မှာဒေသခံဟိန္ဒူရိုးရာတစ်ခုဖြစ်တဲ့နွားအနိခံတဲ့ပွဲပြီးခဲ့တဲ့သတင်းပတ်တွင်ကကျင်းပခဲ့ပါတယ်ဟိန္ဒူရိုးရာဒီဝါလီပွဲအပြီးမှာကျင်းပတဲ့ဒီပွဲမှာဒေသခံတွေဟာသူတို့ရဲ့ဆုတောင်းတွေပြည့်စုံဖို့နွားတွေရဲ့အနှင်းကိုခံကြတာပါဒေသခံတွေကတော့ဂျာဟာအယူသီးတာမဟုတ်ဘူးလို့မြင်ကြပါတယ်။နှွားကိုအမျက်တနိုးထားကိုးကွယ်တဲ့ဒေသခံတွေအနေနဲ့အခုလိုယုံကြည်မှုနဲ့အနည်းခံချိန်မှာဒဏ်ရာရတာမျိုးလည်းမရှိဘူးလို့ပြောဆိုကြပါတယ်။ဟိန္ဒူရိုးရာအရနှွားကိုဖျားသခင်နဲ့နှိုင်းရှင်ကိုးကွယ်ကြတာဖြစ်ပြီးကမ္ဘာမြေကြီးကိုကိုးစားပြုတာဖြစ်တယ်လို့ကောင်းမွန်မှုတွေအားလုံးကိုကိုးစားပြုတာလည်းဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာအမှုပညာရှင်တယောက်ဟာစပိန်နဲ့စိုက်ခဲ့တာယာအဟောင်းတွေကိုသုံးပြီးရုပ်ထုကြီးတွေဖန်တီးနေပါဗျ။မင်းတစ်ဖီဆိုသူအမှုပညာရှင်တဦးဟာစပိန်နဲ့စိုက်ခဲ့တာယာအဟောင်းအခု900လောက်ကိုသုံးပြီးအမြင့်ရှိပေရှိတဲ့ကင်းကောင်ရုပ်ကြီးကိုဖန်တီးလိုက်တာပါ။ဒီအရုပ်ကိုဖန်တီးဖို့အတွက်အကူ2ယောက်နဲ့အတူအချိန်5ဘက်ယူဖန်တီးခဲ့ရတာပါ။သူဟာဖနွမ်းမြေမျိုးကအမှုပညာသင်တန်းကျောင်းမှာပညာစီးပူးခဲ့ပြီးတော့အခုလိုတာယာတွေကိုအမှုပညာရုပ်ထုတွေအဖြစ်ဖန်တီးနေတာ၄နှစ်ရှိနေပါပြီ။သူ့ရဲ့လက်ရာတွေထဲမှာကင်းကောင်ရုပ်ထုတွေအပြင်စင်၊ချင်းသိပ်၊မွေဟောက်နဲ့ဂလုံရုပ်တွေလည်းပါဝင်ပါတယ်။ဒီလိုရုပ်ထုတွေဖန်တီးဖို့အတွက်တာယာအဟောင်းတွေကိုသုံးရတဲ့ရည်ရွယ်ချက်ကပတ်ဝန်းကျင်ညီညွတ်မှုကိုလျှော့ချနိုင်စေဖို့ဖြစ်ပါတယ်။သူ့လိုမျိုးတခြားသူတွေကိုလည်းပတ်ဝန်းကျင်ညီညွတ်မှုကိုလျှော့ချနိုင်ဖို့အတွက်လိုက်လို့လာဖို့ကိုလည်းတစ်ဖိကမျှော်လင့်ပါတယ်ရုပ်ထုတစ်ခုရဲ့အရွယ်အစားပေါ်မူတည်ပြီးတရုတ်ကိုဒေါ်လာ2000ကနေ3000ကျတင်မှာဖြစ်ပြီးတော့ကင်းကောင်လိုမျိုးအရုပ်ဆိုရင်တော့ဒေါ်လာ3000လောက်ကျတင်မှာပါခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းစီစဉ်ကိုကိုငိမ့်ကျန်းနဲ့အထူးမက်ခင်ဖြူတွေကတင်ဆက်သွားတာပါတနုနေညာကျန်းဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်ဘာသာရေးသားမှာဟမတ်ဘက်ကဖမ်းဆီးထားတဲ့ဒီအမျိုးသမီးနဲ့ကလေးဒါဇင်နဲ့ချီလွတ်ပေးဖို့အပြန်အလှန်အဖြစ်9ရက်ကြာတိုက်ပွဲတွေရပ်ဖို့အစ္စရေးဟမတ်နဲ့အမေရိကန်ကြားအကျိုးသဘောတူညီချက်ရရှိထားတယ်လို့ဒီသဘောတူညီချက်နဲ့နှိဆက်သူတွေကိုကိုးကားပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါပေမဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ American တာဝန်ရှိသူတွေဘက်ကတော့သဘောတူညီမှုတစ်စုံတရာမရရှိသေးဘူးလို့ပြောပါရယ်ခင်ဗျာ။မြန်မာပါဝင် Ukraine နဲ့အရှေ့လယ်ပိုင်းဒေသတွေမှာငြိမ်းချမ်းရေးအတွက်ဂျိုးပတ်ဆောင်ရွက်မှုတွေကိုလက်မလျှော့ပဲဆက်လက်ဆောင်ရွက်ကြဖို့ပိုဟန်မင်းကြီး Francis ကဗာတီကန်ကစိန့်ပီတာယင်မြေမှာပြုလုပ်တဲ့အပတ်စဉ်ဝတ်ပြုဆုတောင်းပွဲအတွင်းတိုက်တွန်းလိုက်ပါတယ်။သူအနေနဲ့မြန်မာပြည်သူတွေနဲ့အတူနီးနီးကပ်ကပ်ရှိနေပြီးတော့မြန်မာပြည်သူတွေအနေနဲ့စိတ်သက်မကြပဲဖျားသခင်ရဲ့အကူအညီတွေကောင်းကြီးပေးမှုတွေရဖို့အမြဲတမ်းဆုတောင်းပေးနေတယ်လို့ပိုဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်စုမမရှင်။အတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ဟဲလင်ကာဒီယန်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနောက်ဆက်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနောက်ဆက်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုလို့ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နီယာ
This program has come.